Welcome to the Voice of America in Burmese.
ဒီအောင်ခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အစံကနေ2022ခုနှစ် January 22ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ9mm 1925 30နဲ့ 9mm 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အစံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါဒီနေ့ညပိုင်းထိတ်တန်းရောက်သတင်းတွေမှာတော့မြန်မာနိုင်ငံမှာယင်းနီးမြုပ်နှံမှုလုပ်နေတဲ့ပြင်သစ်ပိုင်း Total Energy Company နဲ့ American ပိုင်း Chevron ဆိုင်ယံကုမ္ပဏီကြီးတွေဟာမြန်မာနိုင်ငံမှာယင်းနီးမြုပ်နှံမှုတွေကိုရပ်ဆိုင်းတော့မယ်လို့ညင်ညာလိုက်ပါတယ်စစ်တကအနာသိန်းနာတစ်နှစ်နီးပါးရှိလာပြီဖြစ်ပေမဲ့လည်းဒီနေ့မှာတော့ရန်ကုန်ကလေးဖားကန့်ရွှေဘိုရဲပင်ပင်မြို့တွေမှာဆန္ဒပြပွဲတွေဆက်ဖြစ်နေပြီးတော့ရန်ကုန်မြို့ကနေရာတချို့မှာလည်းပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်ဒီသတင်းတွေပြီးတဲ့နောက်မှာတော့သတင်းဆောင်မတွေနားဆင်ရမယ့်အထဲမှာချင်းပြည်နယ်တီးတိမ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်
ဒီနေ့မှာတော့ခလေးမြောင်းနေခလေးကြီးကတည်းကနေတော့အမြောက်တုံးလေးနဲ့တောက်ချောင်းမနေ့ကနေကြတော့နေခဲ့တယ်။ရှင်းနိုင်ခွဲတော့ကြတော့ခက်ကြီးမရှိနဲ့လားလာပြီးတော့လာပြီးတော့ကျွန်တော်တို့ဆက်တက်ကြည့်လို့နေရပါမယ်။
PDF ဇိုလန်ပြန်ကြားရေးတာဝန်ခံပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာနိုင်ငံတော်ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒိုးအသံစီစဉ်ဥတ္တမောင်းသံစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်တွေအပါဝင်တစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကအကြီးညာပေးမှာဖြစ်ပါတယ်ဗျာ
မနက်ကမှစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရင်းနှီးမြှုပ်နှံမှုရုပ်ပြီးတော့ပြန်ထွက်သွားတဲ့ပြည်ပစီးပွားရေးကုမ္ပဏီအရေးအတွက်တပြေးပြေးတိုးလာနေပါတယ်။အခုနောက်ဆုံးတိုးလာတာကတော့စစ်ကောင်စီအတွက်နှစ်စဉ်ဒေါ်လာတန်1000ကျော်ဝင်ငွေရှာပေးနေတဲ့ပြင်သစ်ပိုင် Total နဲ့ American ပိုင် Chevron စွမ်းအင်ကုမ္ပဏီကြီးတွေဖြစ်ပါတယ်။ဒါပေမဲ့လည်းပြင်သစ်ပိုင်နောက်ထပ်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Accor Hotel လုပ်ငန်းကတော့လက်ရှိအချိန်မှာဆက်လုပ်သွားဖို့ဆုံးဖြတ်ထားတယ်လို့ AFP သတင်းဌာနကပြောပါတယ်။အခေါ်ကုမ္ပဏီကမြန်မာနိုင်ငံမှာဟိုတယ်၉လုံးလက်ပတ်လုဆောင်နေကြပါ။အလားတူအဖျော်ရမကလုပ်ငန်းပံမှာဆိုရင်လေဂျပန်ပိုင်ခီရင်ဘီယာကုမ္ပဏီကစစ်တပ်ပိုင်စီးပွားရေးဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်နေကြကိုရပ်ပစ်ဖို့ကြိုးစားနေပေမဲ့ဒေမတ်နိုင်ငံအခြေဆိုင်ကာစပတ်ဘီယာကုမ္ပဏီကတော့ယင်းနှိမ့်နှံမှုပြန်ရုပ်မဲ့အစီအစဉ်တစ်ခုခုကြေညာထားတာမရှိသေးပါဘူး။ဒါပေမဲ့လေရောင်းဝါကြလာတာကြောင့်ထုတ်လုပ်မှုကိုရှော့ထားတယ်လို့ပြောထားပါတယ်။ဂျပန်ပိုင်ဆူဇူကီကားကုမ္ပဏီကမြန်မာနိုင်ငံနဲ့ဆက်ယုံတစ်ခုမှာပြည်တွင်းဈေးကွက်အတွက်ကားထုတ်လုပ်ငန်းတွေကိုစစ်တပ်အာဏာသိမ်းပြီးတိတ်မကြခင်ဆိုင်ငံ့ခဲ့သေးပေမဲ့ချက်ချင်းဆိုသလိုပဲပြန်ဖွင့်ခဲ့ပါတယ်။ဂျပန်တိုယိုတာကားကုမ္ပဏီကပြီးခဲ့တဲ့နှစ်မှာမြန်မာနိုင်ငံတွင်းကားထုတ်ဆက်ယုံတစ်ခုစတင်ဖို့ရှိခဲ့ပေမဲ့အဲ့ဒီစီမံကိန်းကိုဆိုင်းငံ့ထားပါတယ်။ဒါ့အပြင်အီတလီအခြေဆိုင် Benetton Fashion Company လို့အဝတ်အထည်ကုမ္ပဏီတွေကလည်းမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းတွေမှာနောက်ထပ်အလုပ်အတာတွေကိုဆိုင်းငံ့ထားကြပါတယ်။Total နဲ့ Chevron စွမ်းအင်ကုမ္ပဏီကြီးတွေကမြန်မာနိုင်ငံမှာလုပ်နေတာတွေကိုရပ်တော့မယ်လို့ကြေညာလိုက်တဲ့ပေါ်ဆရာနာသိမှုကိုစန့်ကျင်နေသူတွေနဲ့လူအခွင့်အရေးအဖွဲ့တွေကကြိုဆိုကြပေမဲ့လေလာသူတွေကတော့စစ်ကောင်စီအတွက်တိတ်ကြီးအထိနာစေမှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ဒါအပြင်စစ်ကောင်စီအတွက်ရေရိုအနေနဲ့အမျက်ထွက်နိုင်တယ်ဆိုပြီးတော့မှမြင်ကြတယ်လို့ AFP သတင်းဌာနရဲ့သုံးသပ်ချက်သတင်းဆောင်မတစ်ပုဒ်မှာရေးထားပါတယ်။စွမ်းအင်ကုမ္ပဏီကြီးတစ်ခုရဲ့တောက်ကြနေကကြေညာချက်ဟာတကယ်ကိုအရေးပါတယ်လို့လူအခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကမြမအရေးသူတွေဒီမန်နီမောင်က AFP ကိုပြောပါတယ်။ဒါပေမဲ့စစ်ကောင်စီကအပြုတ်တိုက်ဖို့ကတော့နောက်ထပ်ဖိအားအများကြီးလိုအပ်တယ်လို့ဆိုပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးတူဖြစ်သူနော်ဆူဇန်နာလှလာဆိုကလည်းဒါဟာစစ်ကောင်စီကိုတိတ်ပြီးခိုင်မာအားကောင်းတဲ့သတင်းစကားပါလိုက်တာပဲလို့ AFP ကိုပြောပါတယ်။စစ်ဘုတ်ချုပ်တွေပေါ်နောက်ထပ်ဖိအားပေးဖို့တခြားကုမ္ပဏီတွေလည်းထိုဒေါ်ကိုနမူနာယူလုပ်ဆောင်ရမယ်လို့နော်ဆူဇန်နာလှလာဆိုကပြောပါတယ်။ဒါပေမဲ့စစ်ကောင်စီနဲ့တွဲလို့ပြီးငွေရှာဖို့အတွက်တိတ်ကြောက်မနေမဲ့တခြားစီးပွားရေးကုမ္ပဏီတွေပေါ်လာမှာပဲလို့မြင်သူတွေလည်းရှိပါတယ်။အော်စတြေးလျနိုင်ငံဂါဒင်းတက္ကသိုလ်ကဒေါက်တာထွေထွေသိန်းကအာရှဒေသကယင်းနှိမ့်နှံသူတွေဟာလူခွင့်အရေးပေါ်တိတ်အလေးမထားကြသလိုအစုရှယ်ယာထက်ဝင်ထားသူတွေရဲ့ဖိအားကလည်းနည်းလာတာမို့သူတို့ဝင်မလို့အောင်တားဖို့ခက်မယ်လို့သုံးသပ်ပါတယ်။ဒါအပြင် လုပ်ငန်းရပ်ချင်တဲ့တယ်လီနော့ကုမ္ပဏီအခက်ကြုံရတယ်လို့ပဲထိုတော်ကုမ္ပဏီလည်းအခက်ကြုံရနိုင်တယ်လို့ဒေါက်တာထွေးထွေးသိန်းကမြင်ပါတယ်ထွက်သွားတဲ့ကုမ္ပဏီတွေရဲ့အစုရှယ်ယာတွေကိုစစ်ကောင်စီကသူတို့နဲ့လှုပ်ချင်တဲ့တခြားကုမ္ပဏီတွေကိုလွှဲပြောင်းအောင်ချနိုင်ခြင်းရှိတယ်လို့နိုင်ငံတကာအကြက်တဲစောင့်ကြည့်လာရေးအဖွဲ့ ICG ကမြမအရေးအကြီးတန်းအကြံပေးပို့ကို Richard Horsey က AFP ကိုပြောပါတယ်ဒါအပြင်ထိုတော်ကအနည်းဆုံးနောက်6လအထိဆက်လုပ်နေဦးမှာမို့ငွေဝင်လန်းကိုပိတ်ဖို့နီလန်းတွေမရှာနိုင်ဘူးဆိုရင်စစ်ကောင်စီကတော့ငွေတွေဆက်ရနေဦးမှာပဲလို့ Richard Horsey ကတုံ့တက်ပါတယ်စစ်တပ်ကအနာသိမ်းခဲ့တာတနည်းနီးပါးရှိလာပြီဖြစ်ပေမဲ့အနာသိမ်းနာကိုစန့်ကျင်တဲ့လမ်းမော်ဆန္ဒပြပွဲတွေဒေသတချို့မှာနေစဉ်လိုရှိနေသေးပါဒီကနေ့ဆိုရင်ရန်ကုန်မြောက်ကလာအရက်မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဗမာနိုင်ငံလုံးဆိုင်ရာလူမျိုးကပြားဆရာများသမဂ္ဂလူမှုအခြေပြုအထွေထွေသပိတ်ကော်မတီအဖြစ်လိခံလူမှုကိုစားပြုမြောက်တကုံသပိတ်ကော်မတီရွှေပြည်သာမြို့နယ်လူမှုသပိတ်ကော်မတီတို့စုပေါင်းပြီးဆန္ဒပြခဲ့ကြပါတယ်လာဒူစကိုင်းတိုင်းကကလေးရွှေဘုံမျိုးတွေမှာသာမကရင်းမပင်စလင်းကြီးဒေတာရွာပေါင်းစုတပိတ်ထွက်ခဲ့ကြပါတယ်ကချင်ပြည်နယ်ဖားကန့်မြို့မှာလည်းဆန္ဒပြပွဲရှိခဲ့ပါတယ်ရန်ကုန်မြို့ကလှိုင်းသာယာတာမွေတောင်တကုံစတဲ့နေရာတချို့မှာဒီကနေ့ပေါက်ကွဲတာတွေရှိခဲ့ပါတယ်လွိုင်ကုန်နဲ့ဖဲကုန်တို့မှာဒေတာကန်ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်ရှိနေပြီးမတူပီမှာတော့စစ်ကောင်စီကအင်အားများပြားနဲ့ထိုးစစ်ဆင်မှုပြင်နေတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်ဇန်နဝါရီလ22ရက်နေ့ထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်အကြောင်းမျိုးမျိုးနဲ့တည်ဆုံရသူ1488ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်း8900ကျော်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်ယူကရိန်းနိုင်ငံအတွက်အမေရိကန်ပြည်ထောင်စုကကူညီတဲ့ဒေါ်လာ1200ဘူးလူညုံရေးဆိုင်ရာပစ္စည်းတွေကပထမအထုပ် Kiev မြို့တော်မှာရောက်လာပြီလို့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ပြောပါတယ်ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်3နဲ့ချီချထားပြီးယူကရိန်းကိုကျူးကျော်တိုက်ခိုက်တော့မယ်ဆိုတဲ့စိုးရိမ်ချက်တွေထွက်နေချိန်မှာပဲယူကရိန်းအတွက်အမေရိကန်အကူအညီတွေဆောက်ရောက်လာတာပါရုရှားကတော့ကျူးကျော်တိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ပြောထားပါတယ်အမေရိကန်နိုင်ငံရေးပါတီကြီးနှစ်ယောက်စလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အစုအစုကလည်းယူကရိန်းအတွက်စစ်လက်နက်ပစ္စည်းတွေပေးမယ်လို့ကြေညာထားပါတယ်အဲဒီအထက်မှာဒုံးကြီးတွေလက်နက်ငယ်တွေနဲ့မော်တော်ဘုတ်တွေပါဝင်ပါတယ်ပြည်ထောင်နိုင်ငံကလည်းယူကရိန်းကိုတင့်ကားဖြတ်လက်နက်တွေစပြီးတော့ပေးပို့နေပြီဖြစ်ပါတယ်ဒါပေမဲ့လေဂျာမနီနိုင်ငံကတော့လက်နက်ခဲယမ်းကူညီမှာမဟုတ်ဘူးလို့ဂျာမန်ကာကွယ်ရေးဝန်ကြီးခရစ်စတင်းလမ်ဘရော့ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောထားပါတယ်။အပြည့်စုံပါဝင်တဲ့စစ်ရုံတစ်ခုနဲ့လိုအပ်တဲ့လေ့ကျင့်မှုတွေဖေဖော်ဝါရီလမှာယူကရိန်းကိုပေးမှာဖြစ်ပြီးဒေါ်လာ6တန်းကျော်အကုန်ကျခံမှာဖြစ်ပြီးတော့အားလုံးကိုဂျာမနီကကျခံမှာဖြစ်တယ်လို့ဂျာမန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11803ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်ကမ္ဘာတစ်ဝက်ကူးစက်မြေကိုဗစ်မျိုးကွဲသည့် Omicron တွေ့ပြီးကူးစက်မှုတွေမြင့်မားလာနေချိန်မှာဂျပန်မြို့တော်မှာလည်းနေ့စဉ်ကူးစက်မှု၄ရက်ဆက်တိုက်ဆန်းကျင်သစ်တင်ခဲ့ပါတယ်။တိုကျိုမြို့တော်မှာဒီနေ့ COVID-19 ကူးစက်သူသစ်ပေါင်း 11,000 ကျော်ရှိခဲ့ပြီးအရင်ပတ်တုန်းက 4,500 ကျော်တွေ့ခဲ့တာထက်နှစ်ဆကွဲထိုးတက်သွားတာလို့မြို့တော်တာဝန်ရှိသူတွေကဆိုပါတယ်။သေဆုံးသူကတော့ဒီနေ့3ဦးပဲရှိခဲ့ပေမဲ့ဆန်းဦးကအသေးအံဖြစ်နေသေးပါ။မနေ့တုန်းကပဲတိုကျိုမှာပိုးတွေ့သူတဲ့9,900နီးပါးတွေ့ခဲ့တာအသွားလာတဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ကတ်သက်ထားခဲ့တဲ့ကြားကအခုလို1000ကျော်အဆင့်ဆက်တက်လာနေတာပါထိုင်ဝမ်မှာလည်းအရင်လာပေါင်းများစွာပြည်တွင်းကူးစက်မှုမရှိခဲ့ရကနေအခု Omicron ကူးစက်မှုရုတ်တရက်ဆက်တက်လာတာမျိုးကတ်သက်ထိန်ချုပ်မှုတွေစချမှတ်လိုက်ပြန်ပါပြီမနေ့ကထိုင်ဝမ်နိုင်ငံကလေးစိတ်နာကစက်ရုံကလုံသား1000ကိုဆက်ခဲ့ရမှာ6000မှာ Omicron မျိုးကသစ်အများစုတွေ့ခဲ့ပြီးနောက်ထပ်ထိမနိုင်သိမရဖြစ်လာမှဆိုရင်ကအခုလိုဒီနေ့ချမှတ်လိုက်တာပါဒါပေမဲ့သေဆုံးသူတော့ထိုင်ဝမ်မှာမရှိသေးပါဘူးရုရှားမှာလည်းမနေ့ကကိုဗစ်ပိုးကူးစက်သူသစ် 4,900 ကျော်ရှိခဲ့ရကနေဒီနေ့ 9,900 ကျော်ကိုခုန်ကျက်ကစတင်သစ်တင်လိုက်ပြန်ပါတယ်သေဆုံးသူကလည်းဒီနေ့682ဦးလို့ထုတ်ပြန်ထားပါတယ်အခုလိုအချိန်မှာကိုဗစ်စတွေ့ခဲ့ပေမဲ့တခြားနိုင်ငံတွေထက်တမူထူပြီးကိုဗစ်လုံးဝမရှိရင်ကိုဗစ်ဇီရိုမူဝါဒချထားတဲ့တရုတ်ရဲ့ အရှေ့မြောက်ပိုင်းဟာဘင်မြို့ကြီးမှာပိုးတွေ့သူတွေမရှိသေးပေမဲ့တရုတ်နှစ်ကူကြိုပြင်ကာကွယ်ဖို့မြို့သူမြို့သားဆယ်တန်းဝန်းကျင်ကိုလာမဲ့တနင်္လာနေ့ကစဆေးစစ်ဖို့ပြင်ဆင်နေပါတယ်ခင်ဗျာ။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာရှေ့တန်းကပြည်နေတဲ့အရင်အာဏာရှင်အောင်ဖာဒီနန်မာကိုစ်ရဲ့သားအတွက်ထောက်ခံစည်းရုံးပေးသူတွေနဲ့ဆက်စပ်တဲ့အင်တာနက်ဒေတာအကောင့်တွေရပ်ဆိုင်ခံလိုက်ရပါတယ်။ပုံပုံလို့လူသိများတဲ့အသက်64နှစ်အရွယ်ဖာဒီနန်မာကိုစ်ဂျူနီယာရွေးကောက်ပွဲအောင်နိုင်ရေးထောက်ခံစည်းရုံးနေသူတွေနဲ့ဆက်စပ်သူတွေဟာ Twitter ရဲ့စီးမြင့်တွေချိုးဖောက်တယ်ဆိုပြီးအခုလိုရပ်ဆိုင်ခံလိုက်ရတာပါ။Twitter ကုမ္ပဏီကြီးကချမှတ်ထားတဲ့အလွဲသုံးစားမှုနဲ့သတင်းထုတ်ဆိုင်ရာစည်းမျဉ်းတွေကိုဒီလူတွေကချိုးဖောက်ခဲ့တာကြောင့်သူတို့ Twitter အကောင့်ပေါင်း300ကျော်ကိုရပ်ဆိုင်းလိုက်ရတာပါလို့ Internet ကုမ္ပဏီဘက်ကဒီနေ့ကြေညာချက်ထုတ်ရှင်းပြပါတယ်။မေလလုံးမဲ့သမ္မတရွေးကောက်ပွဲမတိုင်ခင်ဘုံဘုံကို Internet Social Media ပေါ်မှာထောက်ခံမှုကြီးမားလာချိန်မှာစန့်ကျင်သူတွေဘက်ကတော့1989ခုနှစ်လူမှုအုံကြမှုမှာပြုတ်ကျခဲ့တဲ့အာနာရှင်အောင်မာကိုစ်မီတာစုသမိုင်းကိုပြန်ပြောင်းဖို့ကြိုးစားမှုပါလို့ဝေဖန်နေပါတယ်။ကမ္ဘာပေါ်မှာဆိုရှယ်မီဒီယာသုံးများနိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်မှာအင်တာနက်သတင်းတူတွေကိုလည်းရင်ဆိုင်လာခဲ့ရမှာမကြာခင်ရွေးကောက်ပွဲစစ်တမ်းတွေရလက်စားမှုနဲ့နာမည်ကျော်ခဲ့တဲ့အာနာရှင်အောင်မာကိုစ်ရဲ့သားဟာအဓိကပြိုင်မဲ့လက်ရှိဒုသမ္မတလန်နီရောဘတ်တိုထက်အများကြီးသာနေပါတယ်ခင်ဗျာ။ယီမန်နိုင်ငံတွင်ဆော်ဒီအာရေဗျဦးဆောင်တဲ့မဟာမိတ်တပ်လေကြောင်းတိုက်ခိုက်မှုကြောင့်လူအနည်းဆုံး80သေဆုံးခဲ့ရတာကိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကဆိုရင်ဒေါသဖြစ်နေကြပါတယ်။အခုသေဆုံးတဲ့ရမှုတဲ့ကလင်းငယ်တွေနဲ့မျိုးသမီးတွေပါပြီးနောက်ထပ်200ဝန်းကျင်လဲမနေ့ကမနေ့အာယုံတက်တက်ခတ်မှုတွေဒဏ်ရာတွေရဆေးုံတွေပို့ထားရတယ်လို့နယ်စီမချဆရာတော်များအဖွဲ့ရဲ့ယီမန်ဆရာညွှန်ကြားမှုအာမက်မဟတ်ကဒီနေ့ကြေညာချက်ထုတ်ပြောလိုက်ပါတယ်နိုင်ငံမြောက်ပိုင်းဆာဒါမျိုးကြီးကရှေ့ပြောင်းဒုက္ခတွေယာယီခေါလုံးကြီးစခန်းတွေကိုထိမှန်ခဲ့ပြီးအရက်သားတွေထိခိုက်သေးချေအများပြည်သူတုံးဆောက်ုံတွေပျက်စီးစေခဲ့တဲ့ဒီစီးရေးတက်ခတ်မှုပေါ်ပြင်းပြင်းထန်ထန်ဆိုးရိမ်မိတယ်လို့ကုလသမဂ္ဂရဲ့ယီမန်ရုံးခွဲကထုတ်ပြန်ထားပါတယ်ဒါအပြင်နိုင်ငံတွင်းဆက်သွယ်ရေးအချက်အချာဖြစ်ပြီးရေမင်းနိုင်ငံသားတွေအစာနဲ့လောက်စားစီအတွက်မိခိုနေရတဲ့နောက်မြို့ကြီးဟိုဒီဓာကစိတ်ကန်းကိုပါတက်ခတ်ခဲ့တာကလည်းတကယ့်ကိုစုံရင်ကြပါလို့ကုလားဖွဲ့ကဆက်ပြောခဲ့ပါတယ်ဒီတက်ခတ်မှုကနေရေမင်းနိုင်ငံရဲ့အဓိကဆက်သွယ်ရေးစင်တာကိုပျက်စီးစေခဲ့တာကြောင့်နိုင်ငံတော်အင်တာနက်လိုင်းတွေပြတ်တောက်ခဲ့ရတယ်လို့ဒီဖွဲ့ကဆိုပါတယ်နိုင်ငံတကာချက်ချင်းဤအသင်း ICRC ကတော့အခုတည်ဆုံးဒဏ်ရာရသူစစ်သူပေါင်းဟာအနည်းဆုံး100လောက်ရှိနိုင်ပြီးဒါဟာလက်ခံနိုင်စရာမရှိဘူးလို့ဒေါသတကြီးပြောလိုက်ပါတယ်။ကျွန်ကာနိုင်ငံမှာတော့ပြီးခဲ့တဲ့ပတ်ပြင်းထန်တဲ့ရေအောင်မီးတောင်ပေါက်ကွဲမှုပြီးဖြည့်ဆည်းခဲ့တဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေပြန်လည်ပတ်နေပါပြီ။အစိုးရဘက်ကလည်းတောက်သုံးရင်ရရှိရေးအတွက်ဦးစားပေးလှုပ်ဆောင်နေချိန်မှာကျွန်ကာပြည်သူတွေဟာမြို့တော်မှာအကန့်အသတ်နဲ့ပြန်ဖွင့်လာတဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေရှိမှဒီနေ့တန်းစီငွေထုတ်ခဲ့ကြပါတယ်။နေအိမ်တွေပြတ်လူသေးသေးရှိခဲ့ရတဲ့ဒီ Pacific ကျွန်းနိုင်ငံလေးမှာအခုတော့တန်ရှင်းရေးလုပ်ငန်းတွေလည်းစလုံးနေပြီးတောက်ရည်တန်လီတာပေါင်း6000ကီလိုရီစီဖြန့်ဝေပြီးပြီလို့အမျိုးသားရေးပေါ်ကူညီဌာနကဆိုပါတယ်ဒီရေတန်အဓိကဖြန့်ဝေပြီးနေတဲ့နယူးဇီလန်ကရေတန်ဆက်တက်သင်္ဘောကြီးမနေ့ကစရောက်လာပြီးတွင်ကပင်လေရေကိုစုပ်ကတစ်နှစ်ကိုရေတန်လီတာပေါင်း9000ထုတ်လုပ်ပေးနေပါတယ်မိတောင်ပေါက်ကွဲမှုနဲ့အတူဖြစ်လာတဲ့ဆူနာမီရေလိုင်းပေ50လီဘာမြင့်အောင်ရောက်ခဲ့တဲ့ပစိဖိတ်တောင်ပိုင်းကျွန်းနိုင်ငံရဲ့ပြင်ပဒေသတွေမှာတော့အိမ်တွေပျက်စီးသွားပြီးရင်းနဲ့စာပြတ်သွားတာမျိုးဒီဒေသခံတွေကိုအဓိကကျွန်းကြီးတွန်ကာတာဘူးကိုရွှေ့ပြောင်းဖို့လုပ်နေကြောင်းတွန်ကာဝန်ကြီးချုပ်ယုံကလည်းထုတ်ပြန်ထားပါတယ်ခင်ဗျာ Direct from Washington The Voice of
America VOA နောက်ဆုံးသတင်းတွေကိုခိုးကြော်ကြော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်အခုကစာပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်အရင်ဆုံးတော့ချင်းပြည်နယ်တီးတိမ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပေးခြင်းပါတယ်ချင်းပြည်နယ်တီးတိမ်မြို့နယ်ဟိန်စိန်ကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေပြီးတော့လေကြောင်းအကူသုံးပစ်ရတဲ့အထိပြင်းထန်ကြောင်း PDF တာဝန်ရှိသူတွေကပြောပါရယ်သတင်းတစ်ပတ်ကျော်ကြာတိုက်ပွဲကြောင့်ကုံသွယ်ရေးကားလမ်းပိတ်နေသလိုဒေသတွင်းစားနပ်ရေးခါပြတ်လတ်နေပြီလို့လည်းမြို့ကန်တွေကပြောပါရယ်ရန်ကုန်ကဖေးဖို့လာတဲ့သတင်းကိုကိုသားညုံကပြောပြပေးမှဖြစ်ပါရယ်ဗျာ
ချင်းပြည်နယ်တီးတိမ်မြို့နယ်ကလေးတီးတိမ်ကားလမ်းမပေါ်ကဟိန်စိန်ကျေးရွာနီးတစ်ဝိုက်မှာဒီကနေ့မနေ့စောစောပိုင်းကစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေပါတယ်။စစ်ကောင်စီတပ်ကရဟတ်ရံပါဝင်လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ PDF ဇိုလန်ပြည်ညာရေးတာဝန်ရှိသူတူကပြောပါတယ
်။ဒီနေ့မနေ့တော့သူတို့ကလေးမြို့ကနေကလေးဂျင်ဝါတီဝင်းညနေတော့အမြောက်တုံးလေးနဲ့တောက်ချောင်းမနေ့နိုင်ကြတော့ခတ်ပြတယ်။ရှင်းနိုင်ခွဲလောက်ကြတော့ဖတ်ပြီးမရှိနဲ့လားလာပြီးတော့လာပြီပဲကျွန်တော်လက်ဆက်တက်တဲ့နေရာပေါ့နော်။
ဒီတိုက်ပွဲမှာတော့ PDF Zolan, Kle PDF, Chin Myo Sa Tat U CNF, Zogan Army စတဲ့ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်ဒီကြတိုက်ပွဲဖြစ်နေတာပါ။အ အင်အားတရာဝန်ကြီးလောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဟိန်စင်ကျေးရွာနီးတိုင်းငန်ကျေးရွာအောင်နာမှာတက်ဆွဲထားပြီးတော့တိုင်းငန်ကျေးရွာဘက်ကိုရှစ်ဆက်တိုးနိုင်ဖို့အတွက်အခုလိုလက်နက်ကြီးနဲ့ရောဒီကြောင်ကနေပါပြစ်ကူတက်ခိုက်နေတာလို့သူကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ15ရက်နေ့ကလည်းတိတိမြို့နယ်တိုင်းငန်ကျေးရွာမရောက်ခင်ဟိန်စင်ကျေးရွာနားမှာစစ်ကောင်စီတပ်နဲ့ချင်းကောက်ွယ်ပူးပေါင်းတက်ဖွဲ့တွေတိုက်ပွဲဖြစ်ပြီးတော့အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေရင်နဲ့တက်ခိုက်ခဲ့တယ်လို့ချင်းပြူသားကောက်ွယ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်တိုင်းငန်ကျေးရွာလမ်းဆုံဟာချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်သွားလာရေးမှာအဓိကကျတဲ့လမ်းကြောင်းတစ်ခုဖြစ်လို့စစ်ကောင်စီတပ်ကရောကာကွယ်ရေးတပ်ဖက်ကပါထိန်းချုပ်နိုင်ဖို့ကြိုးစားနေတာလို့ PDF ဇိုလန်းပြည်ညာရေးတာဝန်ရှိသူတူကပြောပါတယ်
။ဒီတိုင်းငန်လမ်းဆုံကကျွန်တော်တို့ချင်းပြည်နယ်မြောက်ပိုင်းစကိုင်းတိုင်းနဲ့ကျွန်တော်တို့အဲ့ဒီလမ်းအတိုင်းကြောက်တဲ့ဆိုရင်ဒီလူမျိုးရောက်မယ်ခလန်းပြည်နယ်ဟာခါးပါလိုက်ရတယ်။အဲ့ဒါဆိုအဓိကကျတာပေါ့နော်။
တိတိပဲဒီမနေ့တိုက်ပွဲဖြစ်ပွားရတဲ့ပတ်သက်လို့မသိရသေးတဲ့အကြောင်းနဲ့မနေ့ကမတူပီမြို့နယ်ရေစွာမြို့ရေစကန်တက်ခိုက်ခံရတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
တိတိပဲမှာတော့ဒီနေ့ဖြစ်တာဆိုတော့ကျွန်တော်လက်မသိသေးပါဘူးဗျာမနေ့ကတော့ကျွန်တော်တို့ရေစွာဘက်မှာပဲရှိတယ်အရေစွာမြေရေစကန်ပေါ့အရေစွာနယ်ရေနယ်နယ်မြေရေစကန်ကိုကျမ်းပဲ40လောက်လာပြီးတက်ခိုက်ခဲ့တာရှိတယ်မနေ့ကတော့ဒီလက်ဆက်တားရလာကျွန်တော်တို့ကစစ်ပြီးတချို့လက်တရားရှိခဲ့တယ်ဖြစ်စဉ်ရှိပါတယ်ဗျာအဲ့ဖြစ်စဉ်
တိတိမြို့နယ်ကလေးတိတိန်ကာလမ်းမပေါ်မှာဟင်းစင်ကြီးရွာဘက်မှာတိုက်ပွဲဖြစ်ပွားနေတာတပတ်ကျော်ကြာမြင့်နေပြီဖြစ်တယ်လို့လမ်းမဆက်တွေကြီးကလည်းပြတ်တောက်နေပါတယ်ဒီအတွက်ကြောင့်မလို့တိတိမြို့တွင်ကုန်စည်ပြတ်တောက်မှုဖြစ်နေတယ်လို့တိတိမြို့ကန်တူကပြောပါတယ်တိတိမှာလိုအပ်နေတဲ့စားတောက်ကုန်တွေအတွက်တွန်းဆန်မြို့နယ်ကနေပြီးတော့စကိုင်းတိုင်းဘက်ကိုပတ်ပြီးတော့ဝယ်ယူနေရလို့တည်ယူပို့ဆောင်ရေးစီကြီးမြင့်နေတယ်လို့အခြားမြို့ကန်တူကပြောပါတယ
်တွန်းဆန်ဟာဟာလေးကျတော့တွန်းဆန်နဲ့စကိုင်းတိုင်းနဲ့ဆက်အဲ့ဘက်ကဒီမှာတွန်းဆန်ကနေတိတိကိုပြန်လဲလားကွန်ဂျီနောကကိုရောအစဉ်ကျွန်တော်တို့ဒီမှာစာနာတိုင်းမှာတန်စာက2000နဲ့ရောက်တာအခုဆို4500လောက်ရှိမှာဗျတေးရသေးရောက်ခဲ့
ဇန်နဝါရီလ10ရက်နေ့ကစလို့စကိုင်းတိုင်းကလေးမြို့နယ်ကနေတက်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်တပ်တွေကြားမှာတိတိမြို့နယ်အတွင်းတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့တာပါတိတိမြို့နယ်တွေအတွင်းတိုက်ပွဲတွေကြောင့်အနီးနားရွာသား1500ကျော်လဲစစ်ပီးကိုတင်းရှောင်နေကြရပါတယ်ခင်ဗျာ
ချင်းပြည်နယ်တီးတိမ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကိုသားညင်ဦးပြောပြခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးအရင်ဆုံးတော့မြန်မာနိုင်ငံတော်ဝန်လူခွင့်အခြေအနေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်ကောင်စီတပ်တွေဟာသူတို့ကိုတွန်းလှန်ခုခံနေတဲ့သူတွေကိုလေကြောင်းကနေတိုက်ခိုက်တာတွေကြေးရွာမီးရှို့တာတွေလုပ်နေတဲ့အခြေအနေကိုတင်ပြထားပါတယ်။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင်ပေါ်ကက်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ညွှန်လဲလို့ကတင်ဆက်ကြဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာစစ်တပ်ဟာသူတို့ကိုခုခံကြော်လှန်နေတဲ့အုပ်စုတွေကိုပြစ်မှတ်ထားထိုးစစ်ဆင်နေပါတယ်စကိုင်းတိုင်းကကြေးရွာတစ်ခုကိုတော့အိမ်တွေကိုမီးမရှို့ခင်မှာစစ်တပ်ကတိုက်လေယာဉ်နဲ့ပစ်ခတ်ခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ပြီးခဲ့တဲ့ဒီဇင်ဘာတတိယပတ်မှာရေမြက်ရွာကိုစစ်ကောင်စီရဲ့စစ်သားတွေဝင်လာခဲ့ကြပါတယ်။ရေမြက်ရွာဟာစကိုင်းတိုင်းဒေသကြီးရေဦးမြို့နယ်တဲကကြေးရွာတစ်ခုဖြစ်ပါတယ်။ရွာသားတွေဟာပြေးလွှာရင်ထားခဲ့ရတဲ့သူတို့ရဲ့အိမ်တွေကိုစစ်သားတွေမိနဲ့ရှို့လို့မိလောင်နေတဲ့မြင်ကွင်းကိုအဝေးကနေကြည့်ပြီးတော့ငိုကြွေးခဲ့ကြရပါတယ်။အသက်50အရွယ်မကြီးတယောက်အိမ်ကကသူမတွေ့ခဲ့ရတဲ့မြင်ကွင်းကိုဘယ်တော့မှမေ့နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်
။ကျမတို့ကလက်ကျင်မြောက်လောင်လာဆိုလိုက်တော့ပထမတစ်ချိန်ကျတော့ကျမတို့အိမ်မလောင်သေးဘူး။နောက်တစ်ချိန်ကျတော့ခင်ဗျားတို့အိမ်လောင်သွားပြီဆိုတော့ကျမတို့ခွေရလဲမလောက်ဖြစ်သွားနောက်ရရောက်တော့ကျမတို့အသွားကြည့်လိုက်တဲ့အချိန်ကျတော့ပိုအိမ်ပါသွားပြီတော့ကျမတို့ခွေရလဲပုံရလဲဖြစ်သွားတော့ကိုကိုစိတ်ကိုထိန်ပြီးတော့နေနေရအောင်ရှင်းရတာတော့ဘယ်အခုလိုအေးသေးလို့ပြန်သွားအောင်တော့မှအိမ်တော့နေရမရှိဘူးဆိုတော့တစ်ခါတလေတွင်းပြီးတော့လဲအယူတစ်ပိုင်းလုံးဖြစ်နေရအောင်ရှင်းအဲ့တော့
သူမကရေဦးမြို့နယ်နဲ့15မိုင်ကွာမှာရှိတဲ့ရေမြက်ရွာမှာနေထိုင်သူပါအိမ်နေကသူမနဲ့ကလေးတွေအိမ်မနေနေစဉ်အရက်လေးမျက်နှာကလေရင်တွေဝဲလာပြီးလေရင်ပေါ်ကပြစ်ခတ်တာကြုံလိုက်ရပါတယ
်။ဒီကနေ့ကလေးအရွယ်နှစ်နှစ်ကလေးအရွယ်လေးတွေပြစ်ပြီးတော့ဟိုမှာမိဘတွေကသဘာဝရိပ်သွားနေကြဆိုလိုက်တော့ အဲ့တော့အဲ့ဒီအရွယ်ကလေးတွေကနေ16နှစ်အောင်ကလေးတွေအကုန်လုံးဒီမှာတော့90လောက်အတူပြေးနေရအရှိရရွာထီအောင်ပြေးရတော့တမန်ရောက်တော့မရှိ3လခုလောက်ကြာအောင်လို့သူတို့ပြေးခတ်နေလိုက်တော့အဲ့တော့မှောက်ရှင်းပြေးရှင်းထူလိုက်တော့တော်တော်နဲ့မရောက်နိုင်ဘူးပေါ့3လခုလောက်ကြာအောင်ပြေးရပါလေ
ဘာကြောင့်ပြစ်ခတ်တယ်ဆိုတာကိုအဲ့ဒီအချိန်ကရွာသားအများစုကမသိကြပဲနောက်မှသူတို့တီးလိုက်ရတာကရွာထဲမှာ PDF တွေအစည်းအဝေးလုပ်မယ်လို့တရင်ရတာကြောင့်စစ်တပ်ကအခုလိုပြစ်ခတ်တာလို့ဆိုပါတယ်သူတို့ရွာကိုစစ်သားတွေကကုန်းချောင်းနဲ့လာတာမဟုတ်ဘဲလေရင်တွေနဲ့ပြစ်ခတ်ပြီးလေရင်ပေါ်ကပဲဆင်းသက်လာကရွာကိုဝိုင်းလာခဲ့တာလို့ဆိုပါတယ်သူတို့ရွာမှာအရင်ကစစ်ကောင်စီတပ်စခန်းတွေလာချခဲ့ပူးတာရှိပြီးတော့နှစ်ကြိမ်လောက်စစ်ဘေးရှောင်မှုတယ်လို့ဆိုပါတယ်တောင်ရလုပ်ငန်းနဲ့အသက်မွေးတဲ့ကြေးရွာဖြစ်တာကြောင့်အိမ်တွေကအများစုကတောသွားနေကြပြီးကလေးငယ်တွေနဲ့တောင်ရမသွားနိုင်တဲ့အသက်ကြီးတဲ့သူအများစုကြံရစ်ခဲ့ပါတယ်။အဲဒီလိုထွက်ပြေးချိန်မှာသူမနဲ့အတူအကိုဝန်းခွဲဖြစ်သူအသက်60ကျော်အဖိုးအိုလည်းပါဝင်ခဲ့ပြီးအကိုဖြစ်သူဟာကြည်စံထိမှန်ပြီးလမ်းခုလက်မှာပဲတည်ဆုံသွားခဲ့ရပါတယ
်။သူကတော့ရင်ဘတ်ကိုမှန်လိုက်တာမှန်လိုက်တော့အိမ်မှာကျမတို့ကလည်းသူ့ရဲ့လဲမတိနိုင်တော့ဘူးမယ်။သူကတော့ငါကြည့်ကြမှမီးမပြေးနိုင်တော့မပြေးနိုင်တော့អော်ပြီးទីတယ်သူလည်းကျမတို့ကမခင်နိုင်တော့ဒီကလေးတွေနဲ့ကြည့်ရအောင်ဆိုလိုက်တော့ရှင်အဲ့တော့သူ့ကိုလည်းပြစ်ထားခဲ့ရတော့ပါတော့ဒီကလေးတွေနဲ့မယ်ကျမတို့ကပြေးလိုက်ရတော့ချက်ပြီးတော့လဲ
အိမ်ကြီးကပြင်းရင်တနတ်မှန်သူနဲ့ရွာထဲမှာပြေးမိလို့စစ်သားတွေနဲ့တွေ့ပြီးအသက်ခံရသူစုစုပေါင်းတေဆုံးသူ5ဦးရှိတယ်လို့သိရပါတယ်ရွာသားတွေထွက်ပြေးချိန်မှာပဲရွာကိုမီးရှို့ခံရတာဖြစ်ပြီးနေအိမ်အလုံး90လောက်မီးလောင်ဆုံးရှုံးသွားတယ်လို့ရွာသားတွေကဆိုပါတယ်ရွာပြန်နေရမှာကိုကြောက်နေတဲ့ရွာသားတဦးနဲ့လေဒို့အတန်ကစကားပြောပြခဲ့ပါတယ
်တို့ဆူဆူဝါဝါကကြောက်သွားတယ်တော့ပဲဆိုကျွန်တော်လည်းတကယ်ကြောက်သွားတာပေါ့နော်နောက်ကျရင်ဒီလိုကြီးထပ်တယ်မှာကြောက်တာဖြစ်တယ်လို့အခုကတော့မဝင်ရဲဘူးပြန်မှာသွားတော့နေရတော့မှကြီးဒီလိုပဲဒီအခုရောက်ကိုရောက်နေတဲ့ဒေတာဒေတာကံကြီးပေါ့တို့ကူညီနေတော့လေးရကူညီကကျွန်တော်အမှန်တည်းပြောရင်ရွာကိုတော်တော်လေးပြန်ပြီးတော့ကြိုက်ရဲမှာမဟုတ်လည်းပဲတော်တော်လေးကိုအဲတော့သာဝင်နေရတော့နည်းနည်းတော့တော်တော်လေးကိုခရီးမယ်လို့ထင်နေပ
ြနေအိမ်မရှိခံရပြီးပြန်စရာမရှိတော့တဲ့ဒေသခံတွေကတောထဲမှာနေနေသလိုတခြားဆွေမျိုးသားချင်းတွေနဲ့ဘုန်းကြီးကျောင်းတွေမှာလည်းနေထိုင်နေကြပါတယ်မြောင်အပါအဝင်စကိုင်းတိုင်းကမြို့နယ်15ခုထက်မနည်းမှာစစ်ကောင်စီနဲ့ PDF တို့ကြားတိုက်ပွဲတွေပြင်းထန်လေးရှိပြီးအဲ့ဒီနေရာတွေမှာလေရင်သုံးတိုက်ခိုက်တာတွေရှိပါတယ
်ပြနေတာလေရင်နေနဲ့ပြနေတာတော့ငါတို့
စကိုင်းတိုင်းတွင်းမှာဒီဇင်ဘာလတစ်လအတွင်းနေအိမ်350လောက်မိရှုဖျက်ဆီးခံရတယ်လို့ဒေသခံလေးရှိကရတဲ့အချက်အလက်အရသိရပါတယ် NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကတော့ဒီဇင်ဘာတစ်လအတွင်းတနင်္ဂနွေလုံးအနေနဲ့အိမ်အလုံးကြီး900ခန့်မိရှုဖျက်ဆီးခံရတယ်လို့ထုတ်ပြန်ထားပါတယ်နေအိမ်တွေမိရှုဖျက်ဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကိုဒို့အတန်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးကိုထက်နိုင်အောင်ကတော့လေတက်ကတက်ချက်ကြီးတဦးဖြစ်ပြီးတော့အာနာရှင်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်လာခဲ့တဲ့သူပ
ါ PDN နဲ့ပြည်သူနဲ့တသားလေးရှိရဲဆိုတော့သူမတိစိတ်မှာတော့ဒါတွဲပြီးမြင်တာပေါ့နော်အဲ့လိုမြင်လို့ပဲဒါ PDN ကိုထောက်ပံ့တာပြည်သူကထောက်ပံ့နေတော့ပြည်သူရဲ့ဒါအိုးအိမ်စည်းစိမ်တွေကိုဖျက်ဆီးရဲပေါ့နော်သူစိတ်ထဲမှာဒါအော်ဘယ်လိုပြောကျွန်တော်အရင်ဆန်နေရဲ့ကြောက်စိတ်မျိုးပေါ့နော်အဲ့လိုမျိုးဝင်နေရဲ့ဟိုသူတို့ရှင်တန်ဖို့အတွက်ဘသူတွေဘာဖြစ်ဖြစ်အကုန်လုံးမယ်ဆိုရဲပုံစံမျိုးနဲ့လောက်တာပေါ့ဟိုပြီးတော့ဟိုတက်ထဲမှာကြတော့လေတက်လိုင်းငန်းနေရာပြောဟိုစစ်သားဖြစ်ပြီးဆိုတက်လိုင်းငန်းနေရာအဆင်ပြေပြရဗျာဟိုကျွန်တော်ပြည်သူတွေလို့အိမ်တလုံးဆောက်ဖို့အတွက်ဘလောက်အပင်ပန်းခံပြီးတော့အချိန်ငွေနဲ့ဘလောက်အချိန်ကြီးဆုံးရှုံးငွေအကုန်ခံပြီးတော့တိဆောက်ခဲ့ရတယ်ဆိုတာမျိုးကသူတို့မလုပ်ခဲ့ဘူ
းလေရင်မောင်းသူအနေနဲ့သူပြရမယ့်ပြမတ်ကိုကောင်းကောင်းမြင်နေရပြီးလူနေအိမ်ဟုတ်မဟုတ်တောထဲကစကန်ဟုတ်မဟုတ်ကိုတေချာစွာသိရှိနိုင်တာကြောင့်အခုလိုဖြစ်တာတွေကတိတိကျကျနဲ့ဖြစ်တာမျိုးတွေဖြစ်တယ်လို့ဖြည့်ဆွတ်ပြောကြားထားပါတယ်လက်နက်မဲ့ပြည်သူတွေကိုပြစ်တတ်တာဟာလူအခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်ပြီးတော့ဒီလိုရက်ကိုစစ်တပ်ကဆင်အာနာစသိန်းကလေးကလှုပ်လာတာဖြစ်ပါတယ်။အရာတော်မြို့နယ်ကဲပါရွာကဒေါ်ပေါ်ကတော့တိုက်ခိုက်မှုမှာအသက်ရှင်ကျန်ရစ်ခဲ့သူဖြစ်ပါတယ်။နေအိမ်မီးလောင်သွားတဲ့အတွက်တိုးထဲမှာပဲနေနေရကနေအခုရွာရဲ့မီးလောင်ပြင်းထဲမှာမလောင်မဲကျန်နေခဲ့တဲ့နွားစာတဲထဲမှာနေနေရပါတယ်။ဒေါ်ပေါ်ကသူ့မမနေအိမ်စပတ်တိုက်နွ နွားစာတဲလဲကအစအကုန်လုံးမီးလောင်ကျွမ်းသွားတဲ့အတွက်ကုန်းကောက်စရာမရှိအောင်ဖြစ်သွားပြီလို့ဆိုပါတယ
်အိမ်မရဘူးရှိစဉ်ကတော့လို့မဟုတ်ဘူးပေါ့နော်ကိုပစ္စည်းရှိစဉ်ကအစကရရာအိုခက်အကြံကစကိုငုံစင်အောင်စင်ရဖြစ်သွားပြီအနေရတဲ့အကုန်ကိုချစ်တတ်နေရတယ်နွားရီကတဒုက္ခရောက်တယ်နွားစားကြရာဖြစ်မှုရှိဘူးမှာခုရင်းကစာမီးလောင်နေဆိုတော့ရင်းတိအခက်ခဲဖြစ်လာအောင်ဒီအမတို့ကချက်နေအောင်အဆက်တရားစာမီးလောင်နေရင်းကလည်းအိမ်ကြိုက်တရားလေးမီးရဲ့ဥပါကရှုံ့သွားပြီးတော့အမတို့မှာအခုဘယ်လိုပြောရမလဲပြင်းချင်းချင်းရမ်းရှိသေးပေါ့ပြင်းချင်းရမယ်ဆိုရင်တောင်ငွေကြီးကြီးအခက်ခဲရတယ်ရှိနေရလေ
တောင်ရလုပ်ငန်းလုပ်ကင်နေကြတဲ့သူတို့ခြေရွာဟာအခုချိန်ကစပားရိတ်သိမ်းချိန်ဖြစ်ပါတယ်ဒါပေမဲ့အများစုကရွာထဲကိုပြန်မဝင်ရတာကြောင့်တောင်ရလုပ်ငန်းတွေလည်းရပ်တန့်နေရတယ်လို့ပြောပါတယ်။လက်မြေပေါ်မှာမှီခိုနေရတဲ့တောင်သူကိုမျိုးကလည်းအခုလိုပြောပြပါတယ်
။ကျွန်တော်တို့တောင်သူလေးဓမ္မတွေမှာကပိုးရဲချမ်းတယ်ဆိုတာမရှိဘူးလေ။စားလောက်ရုံနဲ့စားလောက်ကမှကျွန်တော်တို့မှာအကျွေးတွေကအများနဲ့တင်းနေတာ။တောင်သူတွေမှာဘယ်လောက်ပဲပြင်ပမှန်စင်စည်နဲ့လုပ်လို့အကျွေးတင်နေတာပဲ။ဒီမှာရေသိမ်းရောက်လာပြီ။ဒီမှာအခုလိုမျိုးအခက်အခဲတွေဖြစ်နေရဲ။အဲ့ဒါအကျွေးစားမှုပတ်စံမရှိရောစားမှုမရှိရောအဲ့နောက်တစ်ခါပြန်ပြီးရင်းနှီးဖို့ပဲဆက်ဖြစ်ရအောင်ဒီအကျိုးတွေထဲမှာတန်လျာလဲပြီးကျွန်တော်တို့မှာဒုက္ခမျိုးစုံရောက်သွားမှာပေါ့အကျိုးတွေနဲ့ရတော့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးအော်ချာကဒီဇင်ဘာလ28ရက်နေ့ထိထုတ်ပြန်ထားတဲ့အရာဆက်အနာသိမိတဲ့ကဖြစ်ပွားတဲ့တိုက်ပွဲတွေနဲ့လုံခြုံရေးအခြေအနေတွေကြောင့်စစ်ပေးဆောင်ပြေးနေရသူ 3,200 ကျော်ရှိနေပြီလို့ဆိုပါတယ်ပြန်စရာအိမ်မရှိတော့ပေမဲ့ဒေသခံရွာသူရွာသားတွေဟာရွာကိုပြန်ကျင်နေကြပြီးတောင်ရလုပ်ငန်းတွေပြန်လုပ်ချင်တာကြောင့်အ мян ဆုံးအေးချမ်းမှုမျှော်လင့်လို့နေပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင့်တယ်မယ်လို့ဒို့အတန်ဖွင့်သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ဒို့အတန်အပတ်စဉ်အတန်လှုပ်ရအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကချုပ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအကြီးပြင်ရှိပါရဲ့ရှင
် Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
View American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော် View မြန်မာဝိုင်း internet စာမျက်နှာဖြစ်တဲ့ bami.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် View American အတန်းကနေ January 22ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုဆက်ပြီးတင်ဆက်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့ဒီထဲကမှအရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်အစည်းအဝေးရဲ့2022အကူကိုအနာဂတ်နိုင်ငံရေးလှုပ်ရှားမှုအစည်းအဝေးအဖြစ်မန်ဒဲလာစီမံကိန်းဒီမိုကရေစီ30ချက်အဖြစ်တရုတ်ရဲ့ဒီမိုကရေစီစနစ်မြန်မာလက်နက်ကိုင်တိုက်ပွဲသင်ခန်းစာအစရှိတဲ့အကြောင်းအရာတွေနဲ့ဖွင့်လှစ်တင်ပြခဲ့ပါတယ်။ဒီတစ်ပတ်မှာတော့2021ကနေ2020အထိအုပ်ချုပ်မှုအကြောင်းတွေကိုပြန်လည်သုံးသပ်တင်ပြခြင်းပါတယ်။ဥဒမောင်တန်းကမေးမြန်းထားပြီးတော့တန်တီးအုပ်ချုပ်မှုအဖွဲ့ကိုတီထောင်သူတဲ့ဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ဥခိုင်ဝင်းကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဒီမိုကရေစီတိုင်းပြည်တပြည်မှာဒီမိုကရေစီကြတဲ့တာဝန်ခံမှုသဘောရှိပါတယ်ဒါတော့ဗာလဲဆိုရင်မက်ဆန္ဒရှင်တွေရဲ့လူလားချက်တွေလက်တွေ့ဖြစ်ပေါ်လာအောင်အကောင့်ထဲပေါ်ပြရတာတဲ့သဘောပါပဲ ်ပေါ်ပြီးမပြီးကိုလည်းထိန်းချောင်းကြည့်ရှုရပါတယ်ဘယ်လောက်ထိဖြစ်လာမလားဆိုတာကိုလည်းအဲတိုင်းတာကြည့်ရှုရပါတယ်အဲပြည်တော်စုအစ်မနိုင်ငံရေးလူလာချက်တွေအဓိကကြတယ်လို့တိုင်းဒေသကြီးနဲ့ပြည်နယ်အစ်မဆိုလို့ရှိရင်လည်းကျွန်တော်တို့ဒေသခံပြည်သူတွေကသူတို့ရဲ့နေရှင်ဘွားမှာဖြစ်ပေါ်စေချင်တာဒီဆန္ဒတွေကအဓိကကြပါတယ်အဲ့ဒီပြည်သူလူလာချက်တွေအတိုင်းဆောင်ရွက်ကြတဲ့အခါမှာစီမံချက်တွေရေးဆွဲကောက်တယ်ပေါ်တက်ကြပါတယ်2008ဖွဲ့စည်းပုံကဒီမိုကရေစီကြတဲ့ဖွဲ့စည်းပုံမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုပြောရတာကတချို့ပြည်သူများကမြန်မာနိုင်ငံကဒီမိုကရေစီဖြစ်နေလို့ခင်ဗျားတို့ကဒီမိုကရေစီကြတဲ့တာဝန်ခံမှုသဘောကိုဆွေးနွေးကြတာလားလို့မေးစရာတွေဖြစ်လာနိုင်ပါတယ်။နော်။အဲဒါကြောင့်မလို့2008ဖွဲ့စည်းပုံကဒီမိုကရေစီကြတဲ့ဖွဲ့စည်းပုံများမဟုတ်ဘူး။နောက်ပြီးကျွန်တော်တို့2017ကစခဲ့တဲ့အပြောင်းလဲဟာလည်းတချို့ဒီမိုကရေစီသဘောတရားတွေအရဆိုလို့ရှိရင်အကူပြောင်းစင့်ကိုတောင်ရောက်သေးပါဘူး။ဒါပွင့်နဲ့အစ်စ်လို့ပဲပြောရမှာပါ။နော်အင်္ဂလိပ်လိုတော့ liberalization ကာလလို့ဒီလိုပြောရမှာပါ။နော်။သို့တော့လေဒီဘက်မှာကတော့ကျွန်တော်တို့က2017ကနေ2021ထိစနစ်တာအဲ့ဒီကာလကိုပြောခဲ့တဲ့ဒီမိုကရေစီတာဝန်ခံမှုတောင်းကနေပြန်ပြီးကြည့်ကြပါမယ်။အဲဒီနေ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့ Sandy Governance Institute မြန်မာလိုတော့ကျွန်တော်တို့ Sandy အုပ်ချုပ်မှုအဖွဲ့ရဲ့ထူထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့အလုံးမှုဆောင်နော်အရာရှိချုပ်လည်းဖြစ်တဲ့နော်ဆရာဦးခိုင်ဝင်ဖြစ်ပါတယ်။ဆိုတော့ပထမဦးဆုံးဆရာဦးခိုင်ဝင်ကိုကျွန်တော်မေးကြည့်ချင်ပါတယ်ခင်ဗျာ။ဆရာဦးခိုင်ဝင်ခင်ဗျာဒီမိုကရေစီရဲ့တာဝန်ခံမှုသဘောအရစီမံချက်တွေရေးဆွဲကောက်တဲ့ policy set ကိုဆက်ဆက်ပြီးကြည့်မယ်ဆိုလို့ရှိရင်2017ကနေ2021အခြေအနေကိုအကြံပေးပါတော့ကျွန်တော်ဘယ်လိုများပြောနိုင်ပါလဲခင်ဗျာ
စီမံခန့်ခွဲမှုမှာတော်တော်လေးပြောင်းလဲလာတယ်လို့ဟုတ်သုံးသပ်လို့ရပါတယ်ဒီပိုင်းနှစ်ပိုင်းရှိတယ်ပေါ့နော်ပထမ5နှစ်ရဲ့ဒုတိယ5နှစ်ကပေါ့အဲဒီမှာဘာလို့ထူးခြားလာလဲဆိုတော့ကျွန်တော်တို့သမရဦးသိန်းစိန်တက်ထက်မှာလဲ SEZ law ပေါ့ investment law လို့ဆိုပြီးတော့အဲ့ဒါတွေကိုပြတ်တန်းခဲ့တယ်ဒါတွေကစီမံကိန်းနဲ့လည်းဆိုင်နေပေါ့နော်တမိုင်းတစ်လျှောက်ပေါ့နော်ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်နော်1962ခုနှစ်ကနေစလို့2030နာဝတာနာဖာလက်ထက်တည်တော့ဒီစီမံကိန်းတွေအကောင့်ထဲပုံမှုမှာတော့အင်မတန်မှဒီဟိုဟာပြဿနာတွေရှိတယ်အများဆုံးပေါ့နော်တွေ့ရတဲ့ဟာတန်တာလေးပါလေခေါ်လေးစနစ်မျိုးကကျွန်တော်တို့မရှိဘူးပေါ့နော်မရှိတလောက်ပဲပေါ့တစ်ဖက်ကပဲလာပြီးတော့ကန့်လန့်နေဒီကွန်ပျူတာရင်းနှီးမြှုပ်နှံခြင်းတဲ့လူကလည်းကျွန်တော်တို့ကန့်လန့်နေတော်ဒီမို့လည်းအပြိုင်ပေါ့ competitive tender process ကိုမသွားဘဲနဲ့လက်ဝါးချင်းရိုက်ကြရတူအားလုံးကတတ်မှတ်ကြရဲဒါကြောင့်လည်းပြဿနာတွေများစွာရှိတယ်ကျွန်တော်တို့ဒီကမ္ဘာပိုင်ရဲ့ public expenditure review လို့နော်အဲ့ဒီထဲမှာပြန်သုံးသပ်ထားတာကျွန်တော်တို့နိုင်ငံကစီမံကိန်းကြီးတွေဟာအချိန်နဲ့ပူကြတယ်ကုန်ကြမ်းစိတ်တွေကလည်းပူများတယ် cost overrun လည်းဖြစ်တယ်ကျွန်တော်တို့ time delay တွေလည်းဖြစ်တယ်နှစ်ပေါင်းများစွာကြာနေတာတွေကိုကျွန်တော်တို့ဒါတွေ့ရှိထားရတယ်ပေါ့နော်။အဲ့ဒါကနေပြီးတော့ကျွန်တော်တို့ဒီဘက်မှာတော့ခုနပြောတဲ့ကိုကလီကောက်ကိုပါကျွန်တော်တို့ဒါရင်းနှီးမြှုပ်နှံမှုအထူးသဖြင့်တော့ဒီ infrastructure အခြေခံအဆောက်အဦနေနော်ကိုကလီကရဲ့ရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ရမယ်ဆိုပြီးတော့ဒါကြောင့်လည်း SEZ law တို့ foreign investment law တို့ကိုကျွန်တော်တို့ပြန်လည်ခဲ့တယ်။နော်သို့တော်ညာလည်းပဲ2016အထိကိုတော့ရေးပူရာအဖြစ်တော့ကျွန်တော်တို့ရှိမှာအထူးသဖြင့် private ကိုကလီကရင်းနှီးမြှုပ်နှံမှုအတွက်ကိုနော်ကျွန်တော်တို့မှာခိုင်မာတဲ့စီမံစီကံနေမရှိဘူးလို့ပြောတယ်ပေါ့ NLD ဆိုတာလက်ထက်မှာတော့2018မှာတော့စပြီးတော့ကျွန်တော်တို့ MSDB ဆိုတာမြန်မာ Sustainable Development Plan ဆိုတာထွက်လာတယ်အဲ့ဒီဟာနဲ့ထိဆက်ပြီးတော့ကျွန်တော်တို့ Project Bank Notification ဆိုပြီးတော့ကျွန်တော်တို့ဒီအားလုံးပေါ့နော်စီမံကိန်းတွေကိုစနစ်တကျအကောင့်ထဲပေါ်ဖို့ Policy ရောဒီဒီကိုပေါ်ဒီမူဝါဒဆိုင်ရာရောဥပဒေဆိုင်ရာရောနော်လုံထုံးလုံနည်းတွေရောပြောင်းလဲဖို့အတွက်ကိုသမ္မတရဲ့အမိန့်ဆိုပြီးတော့သမ္မတရုံးကနေပြီးတော့ထုတ်ခဲ့တာရှိတယ်ပေါ့နော်အဲ့ဒါနိုင်ငံတကာ OECD ကိုပေါင်းနဲ့နိုင်ရှင်ကြည့်ရင်တော့ပြည့်ပြည့်စုံနေလို့မခေါ်နိုင်တော့လဲပဲအဆင့်တစ်ဆင့်တော့ကျွန်တော်တို့ဒါဟိုဟာရောက်လာခဲ့တယ်စနစ်တကျအကောင့်ထဲပို့ဖို့ကျွန်တော်တို့ရောက်လာကြတယ် capacity ရတော့သက်ဆိုင်ရာဝန်ကြီးဌာနတွေမှာရောဒီနေပြည်တော်မှာဖွဲ့စည်းခဲ့တဲ့ PPP ဘို့ဌာနတို့အဲ့ဒီအတွက်မှာတော့ဒီစွမ်းဆောင်ရည်တော့နော် capacity အနေနဲ့ရောလိုအပ်ချက်တွေတော့ရှိသေးတယ်ပေါ့ဒါကကျွန်တော်တို့ပြောင်းလဲလာတဲ့ဟာပေါ့
ဆိုတော့ကျွန်တော်တို့စီမံချက်တွေကိုစနစ်ကျရေးဆွဲတဲ့နေရာမှာတိုးတက်တဲ့နိုင်ငံတွေကအကောင်းဆုံးလုပ်ပုံကံမှုတွေကိုလိမ့်လာတိုင်းနာကြတာကိုတွေ့ရပါတယ်။အာရှကမလေးရှားနိုင်ငံဆိုလို့ရှိရင်ကျွန်တော်တို့1989နှစ်အစောပိုင်းကာလတည်းကအဲ့ဒီလိုလုပ်ပုံကံမှုတွေနဲ့လုပ်တာကို တွေ့ရတယ်။ကျွန်တော်လက်တင်အမေရိကဆိုလို့ရှိရင်ဒါချီလီလိုပါလို့ဆိုလို့ရှိရင်1989တည်းတည်းကစပြီးဒီလိုလှုပ်လာတာတွေ့ရတယ်ပေါ့နော်။ပြည်သူလူထုရဲ့လူလားချက်တွေကိုထက်သွင်းစဉ်းစားတဲ့အခါမှာအဲ့ဒီလိုတိုးတက်သွားတဲ့နိုင်ငံတွေလှုပ်ပုံကင်ပုံနဲ့မြန်မာနိုင်ငံရဲ့လှုပ်ပုံကင်ပုံဘလို့ကွာခြားပါတယ်ဗျာ
။ဒီမိုကရေစီရောကုန်ချုပ်စီမံမှုရောနှစ်ခုစလုံးပြည့်စုံတဲ့ဟုတ်တယ်နော်နိုင်ငံသူတို့ပြန်ရောကွန်မြူတိုးတက်ပြီးနိုင်ငံတွေပေါ့သူတို့ကတာဝန်ခံမှုတာဝန်ယူမှုပေါ့အဓိကတော့ပွင့်လင်းမြင့်သာမှုဒီမိုကရက်တစ်နော်ဒီမိုကရေစီစံနှုန်းနေနေသူတို့ကိုက်အောင်လို့အကောင့်ထဲပေါ်ရတယ်သူတို့မှနောက်တစ်ခုကတော့ဒီစီမံကိန်းတွေကိုစီမံခန့်ခွဲနိုင်တဲ့ဆွမ်းဆောင်ရည်ရလေကောင်းတယ်ပေါ့နော်ကောင်းတော့ဒီလိုသူတို့ချမှတ်ထားတဲ့စီမံစည်းကမ်းတွေကျွန်တော်တို့ဒီဟိုဟာတွေရှိတယ
်ဒီကျွန်တော်တို့ဘယ်လိုလုပ်ကင်ရမလဲဆိုတဲ့ပြဋ္ဌာန်းသတ်မှတ်ချက်တဲ့မူပေါင်းနေရှိတယ်ပေါ့နော
်မူပေါင်းနေပေါ့မူပေါင်းနေပေါ့နော်အဲ့လိုပဲကျွန်တော်တို့ ASEAN မှာလည်း ASEAN နော် PPP principle ဆိုအဲ့လားတွေချထားတယ်ဆက်ဆက်လို့ပြောရမယ်ဆိုရင်နေပြည်တော်မှာပဲလက်ခံကျင့်သုံးဖို့ကျွန်တော်တို့ဒီဟာတွေကိုလုပ်ဖို့ ASEAN အစည်းအဝေးမှာသဘောတူခဲ့တယ်ပေါ့2014မှာပေါ့နော်အဲ့လိုမျိုးကျွန်တော်တို့သတ်မှတ်ထားတဲ့ဟာတွေတော့ရှိတယ်ပေါ့အဲ့တော့ဘာကွာသွားလဲဆိုရင်တော့ခုနကကျွန်တော်တို့ပြောသလိုပေါ့နော်တာဝန်ယူမှုတာဝန်ခံမှုလုံးဝမလိုတဲ့စနစ်ဆိုရင်တော့အလုပ်ချင်ရလုပ်တာပေါ့ဒါမျိုးတွေဖြစ်သွားရင်သူက planning အရန်ကောင်းမှုလိုတယ်တွက်ချက်ထားတွေကောင်းမှုလိုတယ်ဒါကြောင့်လဲ infrastructure governance အရေးကြီးတယ်ဆိုပြီးတော့ဒီဒီပညာရှင်တွေကသုံးသပ်ကြတယ်ပေါ့နော်ဒီစီမံကိန်းကြီးတွေနဲ့
ဟုတ်ကဲ့ဆရာခုနပြောတဲ့ဒီ infrastructure လို့ပြောတဲ့အခြေခံစောက်အုပ်စီမံချက်တွေအဖော်ဘူးပေါ့နော်အဲဒီလို accountant ဖော်တဲ့အခါမှာ bureaucracy ရဲ့အခန်းကဏ္ဍဘယ်လိုရှိပါလဲသူတို့ရဲ့လုပ်ပုံကံဘယ်လောက်ထိအရေးကြီးပ
ါဘယူရိုကရေစီဆိုတာရောကျွန်တော်တို့ကမူဝါဒကိုအကောင့်ထဲပေါ်ပေးရတယ်ပေါ့နော်သူတို့ရဲ့စွမ်းဆောင်ရည်ရလည်းအင်မတန်အရေးကြီးတယ်သူတို့ကိုလည်းကျွန်တော်တို့ကလုပ်ပိုင်ခွင့်အာဏာတွေလည်းတည်ချပေးဖို့တော့လိုတယ်ပေါ့နော်မူပေါင်းချပြီးတော့ခုနကလို့ပေါ့နော်ကျွန်တော်တို့အရင်တော့ကလို့အပေါ်ကနေပြီးတော့ decision လာတယ်အပေါ်ကနေဆုံးဖြတ်တာလို့ဒီဟာကိုဘယ်ဘာမှပြန်ပြီးတော့မမင်းနဲ့နော်ဒါဆိုင်ထိုးပေးလိုက်ဆိုလို့ရှိရင်တော့အဲ့ဒါမျိုးကတော့ဒါမျိုးကတော့ကျွန်တော်တို့အလုပ်မဖြစ်ဘူး။ဒါကြောင့်ဒီစီမံကိန်းကြီးတွေကဒါ governance ကျွန်တော်တို့ဒီကဘယ်စီမံအုပ်ချုပ်စီမံမှုကောင်းလားမကောင်းလားကိုလည်းကျွန်တော်တို့ဖော်ပြနေပေါ့နော်။ bureaucracy ရဲ့ခန်းကဏ္ဍကအများကြီးသူကလိုတယ်။သူကဘာလုပ်ပေးရမှာလဲဆိုတော့ခုနကျွန်တော်တို့ MSDB ထဲမှာလိုပဲပေါ့။အပေါ်ကနေပြီးတော့ MSDB ရဲ့နော်ဒီမြန်မာနိုင်ငံရဲ့ဒီစင်စက်မပြတ်ဖွံ့ဖြိုးတိုးတက်မှုအစီအစဉ်ကချမှတ်ထားတဲ့ပန်းတိုင်တွေနဲ့ကိုက်ညီတဲ့ကံပန်းနိုင်တွေကိုအထောက်ပံ့ဖြစ်မဲ့စီမံကိန်းတွေဝယ်သွားလို့အောင်အစင်ဖြူတော်စီမံကိန်းမျိုးတွေမလုပ်အောင်ဒီမိုကရေစီစနစ်မှာတော့အပေါ်ကနေပြီးတော့လွတ်တော်နော်အစိုးရကိုကျွန်တော်တို့ဟိုဟာလုပ်မဲ့တာဝန်ယူမှုတာဝန်ခံမှုလုပ်ပေးမဲ့လွတ်တော်ဆိုတာရှိတယ်အရက်ဖက်အဖွဲ့အစည်းတွေကိုဆိုတာရှိတယ်ဒါတွေကလည်းကျွန်တော်တို့ထိန်းချောင်းမယ်ဒီဘယူရိုကရေစီရန်တရားမှာလုပ်နေတဲ့ဝန်ထမ်းတွေကလည်းစနစ်တကျကျွန်တော်တို့အကောင့်ထဲပို့ပေးဖို့နော်အစီအစဉ်တွေဆွဲပေးဖို့လိုပါတယ်ဟုတ
်ဟိုနောက်ဆုံးမင်းလို့ပါဆရာဒီအာနာရှင်စနစ်နဲ့အာနာရှင်ဒပိုင်းစနစ်အောက်တွေပါဆိုလို့ရှိရင်အာနာရှင်တွေရဲ့အလိုကြောင့်လောက်ရတဲ့အတွက်ကြောင့်မလို့ဒါဘျူရိုကရေစီကအကောင့်တွေပေါ်တဲ့လူတွေခက်ခဲမဲ့ဆိုတာလည်းကျွန်တော်နားလည်ပါတယ်။ဒါပေမဲ့ကျွန်တော်တောင်ကိုရီးယားကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဘိုဂျုံကြီးပတ်ချုံဟီလက်ထက်နောက်သူ့စက္ကန့်တဲ့ချန်နူကလက်ထက်ဒီမှာလည်းပေါင်းပြောင်းတချို့ဆောင်ရွက်နိုင်ခဲ့တယ်။ချီလီမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဆောင်ရွက်နိုင်ခဲ့တယ်ဘရာဇီးလ်ဆိုလို့ရှိရင်လည်းသူတို့တိုးတက်သွားတာတွေ့ရတယ်ပေါ့နော်။ဆိုတော့တစ်ဖက်မှာလည်းအခုလိုမေးဖို့မျိုးကိုကျွန်တော်မေးလိုက်တာကဒါမေးတဲ့သူအတွက်ကဖြေတဲ့သူအတွက်ကလက်ရှိမြန်မာနိုင်ငံရဲ့အခွင့်အခံရတဲ့ဆက်ဆက်အခြေအနေထဲမှာဆိုလို့ရှိရင်အမတန်အနေကြီးပါတယ်ကျွန်တော်တို့ကဆရာနာရှင်စနစ်အောက်မှာအလုပ်ဖြစ်ရေးကိုပြောနေသလားလို့လည်းထင်မြင်စရာအကြောင်းရှိပါတယ်เนาะဆိုတော့ဒီလိုလည်းအနေရှိပါတယ်ဆိုတော့ဒီအခြေအနေထဲမှာစီမံချက်တွေနဲ့ပတ်သက်ပြီးကျောက်ကလည်းဘလို့များအကျံပြုခြင်းပါလေ
။ကိုကတော့မြင်လာတော့ကိုကဒီစီမံကိန်းဆိုင်ရာပေါ့။ risk တွေကတော့ဆုံးရှုံးနိုင်တဲ့အန္တရာယ်ရောအရန်ကိုပြင့်သွားပြီ။မြင့်သွားတဲ့အတွက်ဒီတူးချင်းပေါ့ယင်းဒီမြုံနံသူတွေအနေနဲ့ကဝင်ရဲဖို့ကတော့တော်တော်ခက်သွားပြီ။ဝင်လာမယ်ဆိုရင်လည်းအရင်ခက်ကလိုပဲဖြစ်ဖို့များလာတော့မြန်မြန်ပြန်ပြီးအရင်ချိန်တိုင်းနဲ့သူပြီးမှလည်းသူတို့ထိန်းချုပ်လို့ရတယ်ဟုတ်ကဲ့ဘူးပေါ့ကျွန်တော်တို့ဒီ total လို့ pipeline မျိုးတွေရေနံเนาะရေနံပေါ့เนาะတရုတ်ထိုင်းကိုရောင်းနေ ยีนันซีมันเจงซีมันเก็งนี่ช่วยรู้จำนวนดีว่าสอดีกาลูฮามิวรีเป็นผู้พิจารณาผู้มีอาภิโรสรุปอะไรเราจำนวนเท่านี้จำนวนนี้จำนวนมาดูบ่จำนวนผู้น่าเปรียดต่างกุริยาลูเตียวบิโรอาเปลวเอพิบิตีนี่เนี่ยไหนไงเส้นเด็ดอ๋อชีนี่บ่ตีนี่มูชีนี่รู้อ๋อที่ไอ้ชีมาตัวว่าอุซาบิบิผู้ยูดูเต็มหูอุซาบิบิรู้เลือดตัวไหนกับเช็ด
นี่ตลอดเช่นเนาะแต่ไงยี่ตีเจมูแต่ไงยี่จัดเดือดผู้เชี่ยวชาญในมือว่าโอชูบุเทปปุบีโรที่กาจาร์เดลูที่กาจาร์เลยเนาะตัวดาวอามาขันเจปีไหนมาหูแต่แกรังปีดูดูโจชิเมซิมันเกนี่ยาวชิลามาหูเนาะบาลูเลสโอดาตัวเจนี่เนี่ยตัวอ่ะตัวเอ๊ะปุบดีกาเนี่ยเอาช่วงเนี้ยกูดว่ามาเว้ยช่วงไหนเนี่ยตัวอ่ะดาเจชิเลนี่ป้องเนี่ยเสตโต้เสจามา
ตัวปูบิดอนั่นตัวเองจูงยัดดีพี่ว่าตัวยามาให้จ่ายมาบัดนี้จะมีอาหมูดีมีอาบีสัตว์เลี้ยงในงานอีสเนกันในงานปฏิญญาหมูดีมีอาหนึ่งสิ่งนั้นตัวที่สามหมูก็ไม่เป็นไรมึงก็น่าเพี้ยนเลยเป็นลูกมาตัวมีอาไหนเนาะหัวเนาะโอเคโอเคเจ้าสู้เอ๋สาวเอ็มขยันอู้สุดเด็ดดังเกล้ากันเนาะสัตย์
อุตมาวันซีซั่นเต็มสัตว์เดดิโมกราซีลูกคนนี้เข้มแข็งกว่าซีซั่นก่อนหน้าสิงห์อาทิตย์บ่ายกูดูข่าวระดับแบบทวิตไทยได้ยาวมาตรงนี้กูเต็มสัตว์มาบ้างมาสิ่งที่ก็ลีจังทูซิสเนื้อในราชวงศ์ดีตาบางส่วนมาอุ้ยส่งข่าวทวิตยาดูฮาตีเนจีฮิลานีบ่ายมาในงานยี่เจ็ดเดย์วันวันพิชชานายกุลธรรมก็ด้วยมุจโยยมาในงานสัญญาทุกคนเลยโนลิงเฮจันเนทไทยมันยิ่งจุดสุนิกาจ้าบ่ายดีลูกไทยได้ยาวระดับแบบทวิตมาตรงนี้กูนั่นลองเนี่ยกู
ည်းစစ်ကောင်စီတပ်ဖွဲ့ကြားတိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းကားပါထိုးစစ်ဆင်နေတာကြောင့်နေရဆွတ်ခွာထွက်ပြေးရသူနေစဉ်တိုးလာနေပါတယ်။ကြားပြင်းနေမှာလည်းနေစဉ်လိုတိုက်ပွဲဖြစ်နေပြီးတော့စစ်ကောင်စီကလေရင်နဲ့ပါဘုံကျဲတက်ခိုက်နေတဲ့အတွက်စစ်ပြေဒုက္ခတွေရိစစ်ဆောင်စခန်းတွေမှာပါမနေရတော့ဘဲနဲ့တောတောင်ထဲကလိုင်းကူတွေမှာခိုအောင်းနေကြပါတယ်လွယ်ကော်မြို့ဆောင်ရက်ကွက်တစ်ခုမှာစုဝေးနေတဲ့လက်နက်ကင်အဖွဲ့တွေကိုလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပေမဲ့လို့အခြားဒေသတိုက်ပွဲတွေနဲ့ပတ်သက်လို့လေကြောင်းသုံးမသုံးဆိုတာကိုတော့အတိအကျပြောမသွားပါဘူး။လွယ်ကော်စစ်ဆောင်တွေရဲ့အခြေအနေတွေကိုကူညီနေသူတူကအခုလိုပြောပါတယ်
။ဒီကတော့သူတို့ကြောက်လာဟိုလေကြောင်းအမေရေဘောတော့လေရေဒီနေ့ဘုံကကျဲမှာသူတို့ကြောက်ပြီးတော့မှဂူထဲမှာတော့နေတယ်အဓိကတော့ညပိုင်းပေါ်တော့ညပိုင်းလုံးလုံးချုံချုံနေရခုဆိုသူတို့ဂူထဲမှာပဲတော့အဲ့ကြတာ
စစ်ကောင်စီကလေရင်နဲ့ဘုံကျဲတက်ခဲတာကြောင့်လွှဲကော်တစ်မျိုးလုံးနေပါထွက်ပြေးနေရတာပါဖရူဆိုမြို့နယ်အနောက်ဖက်စစ်ဆောင်စခန်းတစ်ခုကိုဇန်နဝါရီလ19ရက်နေ့ကစစ်ကောင်စီကတိုက်လေရင်နဲ့ဘုံကျဲတက်ခဲလို့အပြစ်မဲ့ပရာဟိတအစင်ဝန်တန်း3ဦးနဲ့ကလေးငယ်တို့အပါအဝင်စစ်ဆောင်ပြည်သူ4ဦးသေဆုံးခဲ့ရတယ်လို့ကရင်ပြည်နယ်အတိုင်းအမခံကောင်စီကထုတ်ပြန်ထားပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းကလေးမျိုးဖက်ကကုံသွေးလမ်းကြောင်းဖြစ်တဲ့ကလေးတီးတိန်ကြမှာလဲစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတောက်လျှောက်ဖြစ်ပွားပြီးတော့ကုံစီစီစင်မှုပြတ်တောက်သွားတာကြောင့်ချင်းပြည်နယ်မြောက်ပိုင်းဒေသမှာခက်ခဲနဲ့ကြုံနေရတာပါ။မကွေတိုင်းတဲကစမ်းမြူရွာကိုလည်းဇန်နဝါရီလ18ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့တွေကမီးရှို့ဖျက်ဆီးထားတဲ့အတွက်နေအိမ်တရားကျော်မီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်
။မနေ့ကနေ့လေဒီလိုစင်ကြယ်နေလာဒီမှာစင်ကြယ်စင်းနေစင်းနေပြူစောတိနေစတဲ့နေလေးစနေတဲ့ရောက်ကျွန်တော်လေကြီးမှရတာခင်ဗျာကျွန်တော်ခွေကိုချီချင်တိလာခဲ့တာလေတိလာပြီးတော့ခါကြရင်ဒီလိုတွေကျွန်တော်တို့ရွာထဲကိုပေါ်လေးကြီးတွေနေတာပြထူပြီးမှဝင်လာခဲ့တယ်ဗျအဲ့ဒါမှကျွန်တော်တို့လာတာလည်းလင်းကြီးတံနေကြလို့ကျွန်တော်ထူပြေးရတဲ့ချိန်မှာကျွန်တော်တို့ရွာနေမလမ်းမကမ်းမရောက်ရှိပြီးကျွန်တော်တို့ရွာထဲမှာမီးစတော့ပြီးအစလောက်ပြီးဗ
ျစစ်ကောင်စီဘက်ကစီယုံလာလည်းမခံလို့အခုလိုမီးရှို့ခံရတာလို့ဒေသခံတွေကယူဆပါတယ်အမတ်မထင်ဝင်ရောက်လာပြီးတော့မီးရှို့တာဖြစ်တဲ့အတွက်အသက်ဘေးကနေလွတ်အောင်ပြေးခဲ့ရတဲ့ကြေးရွာသားတွေဟာပြေလို့ရတောတောင်တွေထဲမှာခိုးလုံနေရပြီးတော့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးတဲ့သူတွေကပြောပါတယ
်စစ်တပ်အာဏာသိမ်းပြီးတည်းကမြန်မာနိုင်ငံအရှေ့တောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာအိုးအိမ်ဆုံးခွာထွက်ပြေးသူ2,000နီးပါးရှိနေပြီလို့ကုလသမဂ္ဂကဇန်နဝါရီ18ရက်နေ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ် Sita Anna Timmy Jenga Sabi, Yamananga, she down my Tidama, owing some quite to be at it, mute me, Kaling and it, muta she to it, the thing shut down Joe, she la below, Gula Danga doing Mujo Yong Pioquia. Stephen Dujaraga Piovare, Dabi, Mamananga Dima she there, Gula Danga let dress on Yanida Puerga, she did you do at the Kuniri, Pedo Yare, Niarima, Sapi, Pay and Niji Mabe, Luzanian Sanamu Kuni Pay to Sawyanide, Puet Mia Biagaro. ပေးရနေမလုံးကြုံတာကြောင့်ဒီဇင်မာလာကလေးကသူတို့လုပ်ငန်းတွေရပ်ဆိုင်ခဲ့ရတယ်လို့လည်းပြောပါတယ်။ဒါကြောင့်အကူအညီလိုအပ်နေတဲ့နေရာကလူတိုင်းကိုလူသားချင်းစာနာမှုအကူအညီတွေအနေနဲ့ကင်းကင်းနဲ့အတားအဆီးမရှိသွားရောက်ပေးခွင့်ပြုဖို့ကုလသမဂ္ဂကထပ်ပြီးတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရှေ့တောင်ပိုင်းသူသဖြင့်ကရင်နဲ့ကယားပြည်နယ်တွေမှာမကြသေးခင်ကတိုက်ပွဲတွေအချိန်မြင့်လာခဲ့တဲ ကျွန်တော်တို့ရဲ့ကျွန်တော်လက်တကယ်အစီအစဉ်ကိုဒါဆင်ခဲ့ကြရလို့ဒီမိုကရေစီတိုင်းပြည်တပြည်မှာဓမ္မကရေစီကြတဲ့တောင်ပိုင်းကရေးပြည်နယ်ထဲမှာခရီးရန်ဖျားကြောင်းတွေဖုန်ကြီးကြောင်းတွေစာတင်ကြောင်းတွေအပါအဝင်အရက်သားပိုင်းအိုးအိမ်စောက်အုံပေါင်း6500ကျော်မီရှုဖြည့်စီခံခဲ့ရတယ်လို့2020မေလကစပြီးအဲ့ဒီဒေတာတွေမှာပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးရသူအစီအတွက်ဒေါ်လာနေတယ်လို့ပြော
တီတီမှာလောက်ကန်ခဲ့တဲ့အမျိုးသမီးတွေရိနဲ့ခံရတာတွေဖမ်းဆီးတာတွေနဲ့ကြုံခဲ့ရတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘာရှလက်ကပြောပါတယ်ကဘာတဝမ်းဒေသအတီတီမှာညီညာရေးတိဆောက်သူအမျိုးသမီးတွေရင်ဆိုင်ခဲ့တဲ့အခြေအနေအရနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြချိန်အတွင်းမြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေတွေကိုမဟာမင်းကြီးကထည့်သွင်းပြောသွားတာပါမြန်မာနိုင်ငံကလူအခွင့်အရေးကာကွယ်လှုပ်ရှားသူအမျိုးသမီးတွေဟာစစ်ဘက်အုပ်ချုပ်မှုကိုအန်တုတွန်းလှန်တာမှာရှီရန်ကနေပတ်ဝန်းနေကြသလိုညီညာရေးအတွက်အင်အားစုတစ်ခုအဖြစ်သက်တမ်းရှည်ကြောင်ရပ်တည်လာကြသူတွေဖြစ်တယ်လို့လည်းမဟာမင်းကြီးကပြောပါတယ်တပင်မဲ့လေ2020ပြည့်နှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်ကလေးကအမျိုးသမီးအရက်ဖက်အဖွဲ့အစည်းတွေပိတ်သိမ်းခံခဲ့ရတယ်လို့လဲမဟာမင်းကြီးဘက်ရှလက်ကလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုပြောဆိုခဲ့ပါတယ်။ကျမ်းမာရေးစောင့်ရှောက်မှုနဲ့သတင်းမီဒီယာကဏ္ဍတွေမှာလုတ်ကင်နေတဲ့အမျိုးသမီးတွေတာမကဆန္ဒပြသူတွေအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေဆိုရှယ်မီဒီယာမှာတက်ကြွလှုပ်ရှားသူတွေနဲ့လိုအပ်နေသူတွေကိုနှေးစရာနဲ့အစားစရာကူညီထောက်ပံ့သူတွေဟာရဲနဲ့ခံရဥပဒေမဲ့ဖမ်းဆီးခံရတယ်လို့လဲမဟာမင်းကြီးကလုံခြုံရေးကောင်စီမှာတင်ပြခဲ့တာပါစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေနဲ့ကလေးသင်ငယ်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေပိုတိုးလာနေတာကြောင့်ဒါကိုအရေးယူဖြေရှင်းပေးဖို့လဲမြန်မာအမျိုးသမီးအရေးဆောင်ရနေကြတဲ့အဖွဲ့အစည်းတချို့ကလုံခြုံရေးကောင်စီကိုပုတ်ထူးနေကတိုက်တွန်းခဲ့ပါတယ်အနာသိမ်းထားတာတနည်းပြတော့မယ်မြန်မာပြည်လက်ရှိအခြေအနေဟာပြည်တွင်းရေးသက်သက်မဟုတ်တော့ဘဲနဲ့အိန္ဒိချင်းနိုင်ငံတွေရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုပါချိန်ချောက်လာနေတာကြောင့်တာကိုနိုင်ငံတကာကကူညီဖြည့်ရှင်ပေးဖို့တိုက်တွန်းလိုကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတို့နဲ့အလွတ်တဘောဆွေးနွေးစဉ်မှာ Advocacy Coalition မြန်မာအဖွဲ့ကတိုက်တွန်းခဲ့ပါတယ်
ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချာနဲ့ဗန်ကောက်မြို့အစိုးရအိမ်တော်မှာဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာပြည်တွင်းပြည်ပကကြောင်၄ရက်စွန့်ခွာထွက်ပြေးရသူတွေကိုထောက်ပံ့ကူညီရေးနဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာပုံသဘောတူညီမှု၅ရက်အကောင့်ထဲပေါ်ရေးနိုင်ငံတကာရဲ့ကြိုးပမ်းချက်တွေမှာထိုင်းနိုင်ငံရဲ့အကူအညီပြေဝရရှိဖို့ Miss Heza ကထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တာပါမြန်မာနိုင်ငံရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံရဲ့ကြိုးပမ်းမှုကိုကုလအထူးကိုယ်စားလှယ်ကချီးကျူးပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်အခဲတွေဆုံးသက်ရေးအတွက်အာဆီယံမူပေါင်း၅ချက်ကိုအကောင့်ထဲပေါ်ရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာရေရှည်တီရက်နဲ့ငင်းငင်းရလက်ကောင်ထွက်လာဖို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဗိုလ်ချုပ်ကြီးပရာယုတ်ကပြောဆိုခဲ့တယ်လို့လည်းဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါတယ
်။ရိုဟင်ဂျာရဲ့အပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့နယ်သာလန်နိုင်ငံသဟိတ်မြို့အခြေဆိုင် ICJ တရားရုံးမှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲဆိုထားတဲ့အမှုကိုဒုတိယအကြိမ်ကြာနာစစ်ဆေးတော့မှာပါ။လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာ ICJ ကြာနာပွဲခြေပခွင့်ကိုတော့စစ်ကောင်စီနဲ့ NUG ကြားကာလညွန့်ညွန့်ရေးအစိုးရတို့ကအပြိုင်တင်သွင်းထားပါတယ်ဖေဖော်ဝါရီလ23ရက်နေ့ကနေ28ရက်နေ့အထိကျင်းပမယ့်ကြာနာပွဲကိုစစ်ကောင်စီဘက်ကဝန်ကြီးတဦးဦးဆောင်ပြီးတော့မြန်မာနိုင်ငံကိုယ်စားဦးဆောင်ဖြစ်ရှင်မှုစီစဉ်နေကြောင်းစစ်ကောင်စီပြောခွင့်ရပုချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်ပြင်ဆင်ပြီးပါပြီဟိုဝန်ကြီးတဦးဦးစီးပြီးတော့ကျွန်တော်ရှေ့နေကြုံလဲပါပါမယ်အဲတွားဖို့အတွက်ကျွန်တော်ပြင်ဆင်ပြီးဖြစ်ပါတယ်အဲတခုကြီးကတော့ကျွန်တော် VPN နဲ့ပဲဆောင်လဲချက်ပြီးပြီမလားလူတိုင်းပွားပြီးဆောင်ရွက်တဲ့ပြည်ပြမလားအဲဆိုတာတော့ကျွန်တော်တို့ဒါဆောင်ရွက်နေရဖြစ်ပါတယ်ဗျာ
ICJ မှာမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုကိုရင်ဆိုင်ဖို့အတွက်ဥဆောင်ကော်မတီတရက်ကိုမြန်မာစစ်ကောင်စီကမနစ်ဇွန်လအထက်မှာဖွဲ့စည်းခဲ့တာမှာမ ငင်ကြိုင်ဝင်ကြီးဦးနာမောင်လင်ကဥက္ကဋ္ဌဖြစ်ဦးဆောင်ပြီးစစ်ကောင်စီလက်အောက်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဥက္ကူကိုလိုက်ပြည်တော်စုရှင်းနေချုပ်ဒေါ်တီရာဦးတို့ကိုဒုတိယဥက္ကဋ္ဌရဖြစ်တာဝန်ပေးထားပါတယ်။၂၀၁၉ခုနှစ်ရခိုင်ပြည်နယ်နယ်မြေရှင်လင်းရေးစစ်ဆင်မှုအတွင်းရိုဟင်ဂျာမွတ်စလင်တွေကိုဆက်တကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တ Eddie Chinga, Nangano Dabigan Pogo to Ansan Sujiga, Usan Jepa Keraba. Did the Jane Jepa Majana Bago, Nangano Dabigan Pogo to Ansan Suji Matayam Naye, Alternate Agent, Goza Pure, Nangan Gozele Pi, Gulatamga Sayam Yama, Miran Tamaji, Ujo Motongo, Supu, Demiat Harelo, and Nuji Jakala, Mutan Yu Ye Soya, Nangan Jai Wuni, Tosima Anga, TVB, Tidin Hanago, January Lan Sayanega Piovare. And you see your pegaba, your man again goza, I see jade yayoma, patient jabo, a tidy jump jatara I see jay pega, but do go like Camiro, goza, you could be mess, ragaro, matia de bao.
Your man yama, omicron, covim yoga de kukanta dure, daquae di view luna, doya, miana de lo, publicane, soya seon seganui, guda is anarima, covet lunari, po, miala vare, dimele kuchentido joga, tencho nine and nita ma shine be. Jordan Bensin Murray less of your tire, look at my down sheet rig up your worry. Nangadaga, Piana Durine, Leguga, Pound Yi, the Najama, Goods and Nirago, Tuya B. Teacher Quebi Guda Penny, then look at my down sheet rig up your worry. Yangon Dinam Haro, Luna Townshi, Lakanine, Guda is Sandari, Bensin Tare, look your worry. Memanangama, the Giro Rigo Diga Uza Baby, Sparknit Light, Govishi, Sino Fansare, Gawasiri, Topin, and Lule Piovare. Mema Inijan Nangan Rimaro, Goods and Mia Omicron. Covid Boku Cantaduri, the Shainto, Mialanida, Pipare.
The Badrin Tayan Yao, your mother in a good Nan Lone, Ku and Kamondo, Dinsa Pigida Pipare, good car of the Badrin Tayan Yang and Gather Inigo, Le Pijamare, Britaining and Emma, Inijin Tanang and Emma, Covid Kanda Chatti, Shoboli Bare, Russia, Ukraine Timamu, Russia Baga, Shido Lo Sound Lame, so not Russiani, Nepian Pisama, Pija, American Tamraga, three Pilai Bare, Dilu the Badrin Tayan Yang and Gather Inigo, my Ethan Zing up, Pilpapi Mapi Bare, come here.
ကမ္ဘာတော်အကိုဗစ်ကူးစက်မှုပေါင်း338ကျော်ရှိသွားပြီဖြစ်ကြောင်းဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်စောင့်ကြည့်ဌာနကဖော်ပြထားပါသည်ကိုဗစ်ပိုးစားတွေ့ခဲ့တဲ့တရုတ်နိုင်ငံမှာမြို့တော်ဘေကျင်းမှာစောင့်ရသည့်အိုလံပစ်ပြိုင်ပွဲမစတင်ခင်မြို့ကန်တွေကြားမှာကူးစက်မှုတွေမြင့်တက်လာနေကြကြောင်းကူးစက်မှုတွေကိုထိန်းချုပ်နိုင်မှုအတွက်အရှိန်မြင့်လှုပ်ဆောင်နေ ရနိုင်ငံမှာ92 38 တန်းနဲ့ဒုတိယအများဆုံးဖြစ်ပါလိမ့်။ဒီချိန်ထဲမှာပဲဆင်းရဲတဲ့နိုင်ငံတွေအတွက်ကုန်ကြဆေးတက်တာပြီးတော့မတ်ကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်ရေးတောက်ဆေးကိုထုတ်ဖို့ကုလသမဂ္ဂအေဂျင်စီနဲ့ဆေးကုမ္ပဏီ30နီးပါးကသဘောတူညီမှုရသွားခဲ့ပါလိမ့်။မြန်မာရဲ့အိန္ဒိယထိုင်းနိုင်ငံမှာတော့သူတို့နိုင်ငံတွေကိုဝင်လာတဲ့ခီးသွားတွေအနေနဲ့ COVID ကာကွယ်ဆေးအပြည့်ထိုးပြီးသူတွေဖြစ်တဲ့ဆိုရင်ဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းကစပြီးတော့ဆေးစစ်ပြီးတော့ quarantine တိကျခွဲနေဖို့မလိုတော့တဲ့အကြောင်းထုတ်ပြန်ထားပါလိမ့်။ဒီတော့တွင်ပြည်တဲ့နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်မှုတွေနေရာဒေသအနှံ့မှာပြန့်နှံ့ကူးစက်နေတာကြောင့် COVID ရောဂါကိုနိုင်ငံတွင်းမှာပုံမှန်ကြုံရတော့မယ့်ရောဂါတစ်ခုအဖြစ်သတ်မှတ်လိုက်တဲ့အကြောင်းနဲ့ COVID ထိန်းချုပ်ရေးကန့်သတ်ချက်တွေအားလုံးကိုဇန်နဝါရီလ29ရက်နေ့ကစပြီးတော့ပယ်ဖျက်မယ်အကြောင်းပြည်ထောင်ဝန်ကြီးချုပ် Boris Johnson ကကြေညာခဲ့ပါသည်။ American သမ္မတ Joe Biden က2022အတွက်ပထမဆုံးအကြိမ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသူ့သမ္မတတန်ပထမနှစ်မှာကြုံတွေ့ရတဲ့စိန်ခေါ်ချက်တွေကိုပြောရင်းနဲ့ရုရှားနဲ့ Ukraine တင်းမာမှုအခြေအနေကိုထည့်ပြီးတော့ပြောသွားခဲ့ပါသည်
။ Look, I didn't overpromise, but
ရုရှားဘက်ကလှုပ်ဆောင်နေရတွေဟာအထူးစိုးရိမ်ရပြီးတော့အထူးသတိထားနေရတဲ့အကြောင်းနဲ့တကယ်လို့ရှေ့တိုးလှုပ်ဆောင်မယ်ဆိုရင်ရုရှားအနေနဲ့ပြန်လည်ပေးဆက်ရမှာအများကြီးရှိတယ်ဆိုပြီးတော့သမ္မတဘိုင်ဒန်ကသတိပေးသွားပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံ KF မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကရုရှားအနေနဲ့ယူကရိန်းနိုင်ငံတွေကိုစီးရဲရရန်လိုတိုက်ခိုက်မှုတွေရှေ့တိုးပြီးတော့လှုပ်ဆောင်လာမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေကရုရှားကိုပြင်းပြင်းထန်ထန်အခိုင်အမာပြန်လည်တုံ့ပြန်သွားမယ်။ဒါပေမဲ့လည်းဒီလိုမျိုးမဖြစ်အောင်လို့ရုရှားအစိုးရကပဋိပက္ခတွေကို ဖြစ်ရှင်းကင်တွင်နိုင်ရေးအမေရိကန်ကဆန္ဒခိုင်မာရှိတဲ့အကြောင်းပြသဖို့အတွက်အခုလိုတွေးဆုံမှုခီးစဉ်ကိုအမြန်ဆုံးစီစဉ်ခဲ့တာပါ။အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့နဲ့တောက်ချာနေမှာဆွစ်ဇာလန်နိုင်ငံကြီးဒီဗာမြို့မှာတွေးဆုံခဲ့ပြီးတော့အမေရိကန်ရဲ့အတေကမဟာမိတ်တွေနဲ့လည်းဒီကိစ္စကိုဆွေးနွေးတိုင်ပင်တာတွေလုပ်ခဲ့
ဒီနေ့ချက်စရုံတစ်ခုကယင်းနန်ဒီကသုံးစီနဲ့အဘူဒါဘီနိုင်ငံကလေဆိပ်တိုးချဲ့ဆောင်တစ်ခုကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းယူအေအီရဲ့မြို့တော်အဘူဒါဘီကရေးတပ်ဖွဲ့ကပြောပါလိမ့်။တေဆုံးသူတွေထဲမှာအိန္ဒိယနိုင်ငံသားနှစ်ယောက်နဲ့ပါကစ္စတန်နိုင်ငံသားတစ်ယောက်တို့ပါဝင်ပြီးတော့၆ယောက်ထဲရရသွားတယ်လို့ပြောပါလိမ့်။အဘူဒါဘီကောင်းမြတ်မှာမီဂိ
New Mount of Quirica, Jimenange, Marip Kayane, Muro Sanaga, who did the Monego Daikai Kirawa. In Shanang, Muro Go Jagada Gani, Mindownia Aqua, Ponyo Jumu, Shime Udigo, Ludoga, Didimatima Piatan Library, Tamraga, Mu Otoy, Dread Muro Anama, and Puego Cantabio, the Danga Nip Piatan Tarawa. Java Juma Louie to the Labio, Muroma, Chicken and San Osaya, Bitanari, Chima Lari, Bin, Billa Minibi, Mindala, Zang, Louie, Tan Tongze, Shi, Chaka, Diet, Domo de Bow, Natanga, Pinema, Ji, Out Yaw Dwanina, Zang, Kulu Pian, Shibu Lodawa, Muro Adego, John Zulu, Debeyare, New Center, Alo, Nibi Tawari, Muro Adego, the Bawa Bawinze, Tainting Tari, Nibina, Muro, Pitti Sang Mawa. American Bianzu Martin, Shari, Bidu, Aquin, Lo Sha, Mukans, and Martin Luther King Jr., Amadia Nipi, Dilani Dunga Sine Gedavali. American Bianzu, Shemia by Ne, She by Binet Chuma, Nemo Nanui Jabio, Uriati, Suyani, Dread, MLG, Tame, Canary Go, a season go, Pianle Zimba Giavali, Dinima Zio de MLK, Tame Nima, Lunes, Ria, Maybe Quivo, Gantade Ude, Baby, Hantai Gisa, American Ludo Dima, a Chi, Niko, Nia, Chinele Dice, Niwali.
ตายาวควဲချောင်းမှုစံကျင်တဲ့မာတေလူတာကင်းဂျူနီယာကထောင်96ရာ66ခုနှစ်တုန်းကလောက်ကျန်ခံခဲ့ရပါတယ်မိဒန်စဉ်ပြောပြသွားတာဖြစ်ပါတယ်ဗီအိုအေကနေစနေနေ့ည8:00မှာပါသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်အခုတစ်ခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုတလဲချင်ကြပြီမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဟင်းနှီးမြှုပ်နှံမှုတွေ ရုပ်ပြီးတော့ပြန်ထွက်သွားတဲ့ပြည်ပစီးပွားရေးကုမ္ပဏီအရေးအတွက်တဖြည်းဖြည်းနဲ့ဒေါ်လာနေပါတယ်အခုနောက်ဆုံးတိုးလာတာကတော့စစ်ကောင်စီအတွက်နှစ်စင်ဒေါ်လာတန်1000ကျော်ဝင်ငွေရှာပေးနေတဲ့ပြင်သစ်ပိုင်းတိုးတုံနဲ့အမေရိကန်ပိုင်းရှာရွန်စွိုင်းကုမ္ပဏီကြီးတွေဖြစ်ပါတယ်ဒါမဲ့လည်းပြင်သစ်ပိုင်းနောက်ထပ်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့အက်ခေါ်ဟိုတယ်လုပ်ငန်းကတော့လက် ကိုစန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေဒေသတချို့မှာနေ့စဉ်လိုရှိနေဆဲဖြစ်ပါတယ်။ဒီနေ့ဆိုရင်ရန်ကုန်မြောက်ကလာအရပ်မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဗမာနိုင်ငံလုံးဆိုင်ရာလူငယ်ကဗျာဆရာများသမဂ္ဂလူမှုအခြေပြုအထွေထွေသပိတ်ကော်မတီအဖိနှိတ်ခံလူမှုကိုစားပြုမြောက်ဒဂုံသပိတ်ကော်မတီရွှေပြည်သာမြို့နယ်လူမှုသပိတ်ကော်မတီတို့စုပေါင်းပြီးတော့ဆန္ဒပြခဲ့ကြပါတယ်။အလားတူစကိုင်းတိုင်းကကလေးရွှေဘူမြို့တွေမှာသာမကရင်းမပင်စလင်းကြီးဒေသရွာပေါင်းစုံသပိတ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်မှာလည်းဒီနေ့မှာဆန္ဒပြပွဲတွေလှုပ်ဆောင်ခဲ့ကြပါတယ်။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။အခုညပိုင်းအစီအစဉ်ထုတ်လုပ်ရမှုကအလိမ်မာဖြစ်ပြီးတော့အတလန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။View American အတန်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 line number 1925 30နဲ့ line number 190တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ